Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်ဒဏ်ဘုံမှာကင်းဝေးပါစေကြောင်းစစ်တော်မြတ်တာပို့သားပါရယ်။2022ခုနှစ်ဇူလိုင်လ18ရက်စနေနေ့ပဲ VOA စီစဉ်နေကိုည9နာရီကနေ10နာရီထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်ကြလို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူစကိုင်းတိုင်းကလေးမြို့ဟာ COVID တတိယလိုင်းတန်းအပြင်းထန်ခံနေရတဲ့မြို့တွေထဲပါနေပြီးဘယ်လောက်တောင်စိုးရိမ်ပွဲဖြစ်နေပါသလဲ
တတိယလှိုင်းမှာကျတော့နိုင်ငံရဲ့အခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းဒီတတိယလှိုင်းကကလေးမျိုးနေထားနေဆိုတော့ကြောက်ဖို့ကောင်းပါလို့မြင်မိပါတယ
်ဒီအကြောင်းပြည့်စုံတဲ့အတူနိုင်ငံတော်တမန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုအခင်းတွေနဲ့ပတ်သက်ပြီးသုံးသပ်ချက်ကိုလည်းနားဆင်ရပါမယ်တရင်ပတ်စင်ကဏ္ဍတွေဖြစ်လူအခွင့်ရေးဆိုင်ရာဒုအတန်းစီစဉ်တဲ့ကိုဗစ်တတိယလှိုင်းအခြေအနေဒေါက်တာဇီယာတက်နဲ့ဆွေးနွေးထားတဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာပေါင်း 14,000 ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,498 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က 233 ယောက်ရှိခဲ့လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနေ့ညအထိဆိုရင်ဗိုလ်တေသူစုစုပေါင်း 22,400 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 4,869 ယောက်ရှိပြီဖြစ်ပါတယ်ဒါပေမဲ့လည်းအခုဆိုရင်တက်ခွဲစစ်ဆေးတဲ့အဆင့်တီမရောက်ပဲကိုဗစ်ရောဂါလက္ခဏာနဲ့သေဆုံးသူတွေအများကြီးရှိနေပြီးသေဆုံးသူတွေကိုကြိုပိုးအတွက်နာရေးကူညီမှုအသင်းတွေကကားတွေပရိုက်တာကူညီရေးအသင်းတွေကကားတွေကိုခေါ်မြရတာကြောင့်ကိုပိုင်အင်းစီကားတွေနဲ့တုတ်တံတွေစီပို့နေကြရတဲ့အပြင်စိုက်ကားတွေလှဲတွေနဲ့ပို့နေကြရတာလည်းရှိပါတယ်ဒီကြားထဲမှာပဲရောဂါခံစားနေရသူတွေအတွက်အောက်ဆီဂျင်လိုအပ်ချက်ကတိတ်ကိုကြီးမားနေပြီးအောက်ဆီဂျင်ရဖို့တန်းစီဆောင်ဆိုင်နေကြတဲ့မြင်ကွင်းဟာလည်းနေ့စဉ်ပုံမှန်မြင်တွေ့နေရတဲ့မြင်ကွင်းတစ်ခုဖြစ်လာနေပါတယ်
။လင်းကားရောက်ရှိပြီ။အကူက၄ယောက်လောက်ကဝင်မှုမရှိဘူး။ပြောမှဆိုအရင်ကဆုထားနေတယ်ပဲလွတ်စားနေရပေါ့။အောက်ဆီဂျင်မလောက်ဘူးပေါ့။ညီမတို့ကနှစ်အိုးပဲရှိရအဖေကတနေုံပေးရတော့
ဖခင်အတွက်အောက်ဆီဂျင်တန်းစီနေတဲ့ရန်ကုန်မြို့ကန်တူပြောသွားတာပါ။စစ်ကောင်စီအဘော်သတင်းစာတွေထဲမှာတော့အောက်ဆီဂျင်တွေကိုပြည်ပကနေမာယူနေတယ်လို့ပြည်တွင်းမှာလည်းတိုးမြင့်ထုတ်လုပ်ပြီးဖြန့်ဝေနေတယ်လို့ဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ဆေးမျှဝေပေးရေးဆိုင်ရာကြိုးပမ်းမှုတွေကိုအချိန်မြင့်လှုပ်ဆောင်သွားကြဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတောက်ကြနေအစည်းအဝေးတွင်သဘောတူခဲ့ကြပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးခေါင်းဆောင်တွေကြားအဓိကအားဖြင့်အချက်နှစ်ချက်ပေါ်သဘောထားတူညီခဲ့ကြတယ်လို့အစည်းအဝေးကိုအင်ရှင်ဖြစ်ကြီးမှုခြင်းပါတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲအတွင်းပြောတော်မူပါတယ်။
One was that this pandemic has a while to run and that there is significant work by all of us to be done.
ဒီကတော့ဒီကယောဂါဟာအချိန်တော်ကြာဆက်ရှိနေဦးမှာဖြစ်ပြီးကျမတို့အားလုံးအနေနဲ့အထူးအားစိုက်လှုပ်ဆောင်ကြရမှာဖြစ်ပြီးတော့ကျမတို့နိုင်ငံတွေရဲ့နယ်နိမိတ်ကိုကြော်လွန်ပြီးကြည့်ဖို့လိုအပ်တယ်ဆိုတာပါပဲလို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။ဒုတိယအချက်အနေနဲ့ဒီကယောဂါဟာကဘာကြီးရင်ဆိုင်ရတဲ့နောက်ဆုံးကယောဂါမဟုတ်ဘဲကြိုတင်ပြင်ဆင်မှုကအထူးအရေးကြီးတယ်ဆိုတာခေါင်းဆောင်တွေကြားသဘောတူလက်ခံခဲ့ကြတယ်လို့လည်းဝန်ကြီးချုပ်အာဒန်ကပြောပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုဗစ် -19 ကယောဂါဆိုင်ရာလုပ်ငန်းတွေအတွက်လာမယ့်3နှစ်အတွင်းဒေါ်လာ3ဘီလီယံကူညီထောက်ပံ့သွားမယ်လို့တရုတ်နိုင်ငံကကတိပြုခဲ့ပါတယ်ကမ္ဘာတစ်ဝှမ်းမှာဗီဇာပြောင်းဒယ်တာကိုရိုနာဗိုင်းရပ်စ်မျိုးကွဲပြန့်နှံ့ကူးစက်မှုမြင့်တက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆုဂါနဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်အေပက်အဖွဲ့ဝင်22နိုင်ငံကခေါင်းဆောင်တွေအွန်လိုင်းထိပ်သီးအစီအဝေးလုပ်ခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့ရွင်ဂျာမွတ်စလင်၈သိန်းခွဲတဲ့ကတချို့ကို COVID-19 ရောဂါကာကွယ်ဆေးစထိုးပြီးတော့မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။အသက်55နှစ်နဲ့အထက်ရွင်ဂျာဒုက္ခသည်48,000လောက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကူအညီနဲ့နောက်လာကစပြီးကိုဗစ်ကာကွယ်ဆေးထိုးပေးမယ်အကြောင်းဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးရှာရဇဝန်ဟေယက်ကပြောတာပါကာကွယ်ဆေးမလုံလောက်တာကြောင့်အသက်55နှစ်အရွယ်တွေကိုစပြီးဆေးထိုးပေးဖို့ရည်ရွယ်တာပါလို့ဟေယက်က AFP ကိုပြောပါတယ်ကာကွယ်ဆေးအလုံလောက်ရရင်အစင်လိုက်လူတိုင်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့မျှော်လင့်ပါတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်းကျော်ရှိပြီဖြစ်တယ်လို့သိဆုံးသူကလည်း18,000ကျော်သွားပါပြီ ဟူးဆက်သေဆုံးသူအရေအတွက်ဟာ၄ဆကနေ၅ဆအထိပိုများနိုင်တယ်လို့တွန်းကျင်သူတွေကခန့်မှန်းပါတယ်။ရိုညာဒုက္ခသည်2100ထဲမှာနေရောဂါပိုးကူးဆက်ခံထားရပြီး24ယောက်ထဲမှာနေသေဆုံးရပြီးပါပြီ။ဒုက္ခသည်စခန်း5ခုထဲမှာနေမှာအသွားလာတွေလုံးဝပိတ်ပင်ထားပြီးအကူအညီပေးလုပ်သားတွေနဲ့တခြားဧည့်သည်တွေကိုဝင်ထွက်သွားလာခွင့်မပေးဘဲအပြင်းထန်ပိတ်ပင်ကန့်သတ်ထားပါတယ်။ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ကိုဒုက္ခသည်တွေကကြိုဆိုကြပေမဲ့အရေအတွက်ပိုပြီးထိုးပေးသင့်တယ်လို့ပြောကြပါတယ်။စကန်ရဲမှာလူတွေကပြစ်ကြနေတာပါဒါကြောင့်လူတိုင်းယောဂဘူးကူးဆက်ခံရနိုင်တဲ့အန်ဒရယ်ရှိနေပါတယ်လို့လမန်ရှာစကန်ကဒုက္ခသည်တူဖြစ်သူမိုဟာမက်ရာဖစ်က AFP ကိုပြောပါတယ်ခင်ဗျာဒီကနေ့ဟာစစ်ကောင်စီကအများပြည်သူရုံးပရေအဖြစ်မလိုအပ်ရင်ပြင်မထွက်ဖို့ကြေညာထားတဲ့ကိုရတာကာလပထမနေ့ဖြစ်ပေမဲ့လေဒေသတချို့မှာတော့ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ဘုံရမြို့မှာပင်မတပိတ်စစ်ကြောင်းနဲ့မျိုးလေလမ်းမကြီးတစ်ခုပေါ်တီချီတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာအောင်မြေသာဇံပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းအောင်ပင်လဲပင်မတပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ညောင်ဦးမြို့မနိစီသူဇေးထဲမှာလူငယ်တစုဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းမှာတော့ကလေးမြို့ရွှေဘိုမြို့စလင်းကြီးမြို့တွေမှာဆန္ဒပြပွဲတွေရှိခဲ့တဲ့အပြင်တပဲရင်မှာအမျိုးသမီးတွေဦးဆောင်ပြီးတပိတ်စစ်ကြောင်းထွက်ခဲ့ပါတယ်တနင်္သာရီတိုင်းကလောင်လုံးမြို့နယ်နတ်စင်ဆောင်ရွာမှာလူငယ်တချို့ကအာယုံသပိတ်ထွက်ခဲ့ကြပြီးရေပြူမြို့နယ်ကံပေါက်ကြီးရွာမှာလည်းကြီးတဲ့ဆန္ဒပြခဲ့ကြပါဗျ။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်သူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူအရေအတွက်ဟာဇူလိုင်လ16ရက်နေ့ထိဆိုရင်912ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံထားရသူပေါင်းက9289ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါဗျ။စစ်ကောင်စီကတော့ဒီအရေးအတွက်ဟာချက်ကားထားတာဖြစ်ပြီးသေဆုံးသူအဲ့ဒီလောက်မရှိဘူးလို့ညင်းချက်ထုတ်ထားပါတယ
်ဗီယိုရီအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51kHz 9885တို့ဖြင့်စနစ်တင်းတွေမှာ highlight meter 190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ဂျပန်အိုလံပစ်အားကစားရွာမှာပြည်ပကလာသူတို့ COVID တခွဲတည်ပြုတွေ့ရှိလိုက်ပါတယ်။ဒါကြောင့်လာမယ့်သတင်းပတ်ထဲကျင်းပဖို့ရှိနေတဲ့အိုလံပစ်ပြိုင်ပွဲမှာယောဂါကုသမှုတွေဖြစ်လာမှာပိုပြီးစိုးရိမ်စရာတွေရှိနေပါတယ်။ပြိုင်ပွဲဝင်1000ကျော်ကိုအဲ့ဒီအားကစားရွာမှာထားမှာဖြစ်ပါတယ်။အခုအချိန်ထိဆိုရင်ပြည်တွင်းပြည်ပအားကစားသမားပေါင်း40မှာကိုဗစ်ရောဂါပိုးတွေ့ရှိထားပြီးဖြစ်ပါတယ်။အခုဒီချိန်ကတော့အားကစားရွာမှာရောက်ရှိနေတဲ့လူတူမှာပထမဆုံးချိန်ကိုဗစ်ပိုးတွေ့တာဖြစ်တယ်လို့ဂျပန်အွန်လိုင်းဖြစ်ကော်မတီခေါင်းဆောင်ကဒီနေ့အထည်ပြုပေးလိုက်ပါတယ်
။それからもう一つその
အားကစားရွာတဲ့တူမှာပထမဆုံးအနေနဲ့ကိုဗစ်ပိုးစစ်ဆေးတွေ့ရှိကြကြောင်းစီရင်ခံစာရထားပါတယ်။မနေ့ကပဲ PCR ပုံမှန်စစ်တဲ့နည်းနဲ့တွေ့ခဲ့တာပါ။အခုသူ့ကိုဟိုတယ်မှာတည်တံ့ခွဲထားပါတယ်လို့2020အိုလံပစ်ကော်မတီမှူးဆောင်ရာရှိချုပ်တက်ရှိရိုမူတိုကပြောသွားတာပါ။အခုပိုးတွေ့ထားသူကနိုင်ငံခြားကလာတဲ့ပွဲစီစဉ်သူတူဖြစ်တယ်လို့ရာရှိချုပ်မူတိုကပြောခဲ့ပေမဲ့ဘယ်နိုင်ငံကဘသူဆိုတဲ့အတိအကျကိုတော့ပုဂ္ဂိုလ်ကြီးဖြစ်လို့ထုတ်မပြောခြင်းဘူးလို့ဆိုပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှုစံချိန်တင်တက်လာနေတဲ့အတွက်ကပ်ဘေးစည်းကမ်းချက်တွေပိုတင်ချက်လိုက်ပါတယ်။အရှေ့တောင်အရှာဒေသမှာကိုဗစ်မျိုးကွဲသစ်တွေ့ပြီးကပ်ဘေးကြောင့်သေနှုန်းတွေလည်းရုတ်တရက်မြင့်တက်လာနေပါတယ်။အခြားဒေသတွေနဲ့ရှင်အရင်ပိုးတွေ့နေခဲ့တဲ့အရှေ့တောင်အရှာမှာအိန္ဒိယကူးစက်မြန်ဒေတာပိုးဝင်လာပြီးအခုလိုဖြစ်လာတာပါ။ထိုင်းမှာလည်းဒီနေ့စံချိန်တင်ပိုးတွေ့တာသေဆုံးတာတွေကြောင့်အရင်နိုင်ငံတစ်ဝက်တစ်ပြည့်လောက်ဒေါင်းပိတ်ဆို့ကန့်သတ်မှုချခဲ့ရကနေအခုတော့တနိုင်ငံလုံးကိုပိုတင်းကျပ်လိုက်ပါတယ်စင်ကာပူကလည်းလို့ရှေ့တောင်အရှာနိုင်ငံအများစုမှာကာကွယ်ဆေးထိုးနှံမှုအရှိန်နှီးနေပါတယ်ဒီနေ့ထိုင်းမှာ COVID-19 တက်ခွဲအတည်ပြုသူ1000ကျော်နဲ့နောက်ထပ်သေဆုံးသူ140ကျော်တွေ့ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်တုံ့ပြန်မှုအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ဒါကြောင့်ထိုင်းမှာစုစုပေါင်းကူးစက်ခံရသူ4000နီးပါးနဲ့သေဆုံးသူပေါင်းလည်း3200ကျော်လာနေပါပြီအရှေ့တောင်အရှာရဲ့လူရေအများဆုံးအင်ဒိုနီးရှားမှာလည်းဒီနေ့ပိုးတွေ့သူတွေ5400ကျော်ခဲ့ပြီးစစ်တပ်အောင်ပို့တွေ့သူ2,800ခန်းအထိတက်လာကအောက်ဆီဂျင်ပြတ်မှုကအရေးပေါ်လုံးပန်းနေရပါတယ်။မြို့တော်ဂျကာတာမှာနေ့စဉ်အောက်ဆီဂျင်တန်တရာကလိုအပ်နေတာအတွက်အရေးပေါ်အဆီဇင်တွေတိုးမြင့်ဆောင်ရွက်နေတယ်လို့အင်ဒိုနီးရှားထိပ်တန်းအရာရှိတွေကရှင်းပြနေပါတယ်။
တောင်ကိုရီးယားမှာလည်းဒီနေ့ပိုးတွေ့သူတွေ1400ကျော်လာပြီးနေ့စဉ်1000ကျော်17ရက်ဆက်တိုက်တက်လာနေပါတယ်။ပါကစ္စတန်မှာတော့ရှေ့ပတ်အပွဲတော်မတိုင်ခင်မှာပဲကိုဗစ်ထိန်းချုပ်ရေးလူမစုကြဖို့စီမံကိန်းဝန်ကြီးအဆက်ဦးမာကပြောပါတယ်ခင်။အမေရိကန်နိုင်ငံမှာလည်းကိုဗစ်ပိုးတွေ့မှုနဲ့သေဆုံးမှုတွေပြန်မြင့်တက်လာနေပါတယ်။ကာကွယ်ဆေးမထိုးရသူတွေကြားကူးစက်မြန်ပြင်းထန်တဲ့ဒေါက်တာမျိုးကွက်တွေပြန့်နေတာကအကြောင်းရင်းဖြစ်တယ်လို့ကြွကျင်သူတွေကဆိုပါတယ်။ဒီကြတဲ့ပတ်သက်ပိုးသည့်တွေ့သူစုစုပေါင်းရဲ့40ရာခိုင်နှုန်းကကိုဗစ် -19 ကာကွယ်ဆေးထိုးနှုတ်နည်းနေတဲ့ပြည်နယ်၄ခုမှာဖြစ်ခဲ့ပြီးအခုပြည်နယ်50လုံးမှာပိုးတွေ့ပြန်များလာနေတယ်လို့ American Chamber ရာရှိတွေကဆိုနေပါတယ် American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားမှု Rochelle Walensky ကပြီးခဲ့တဲ့ပတ်သက်နိုင်ငံတွင်ပိုးသည့်တွေ့သူနေ့စဉ်ပြန်များ26,000ရှိခဲ့တဲ့အဓိကကာကွယ်ဆေးမထိုးသူတွေကြားအဖြစ်များလာနေတာလို့မနေ့ကပြောခဲ့ပါတယ်ဒီပေါ်သမရဂျိုးဘိုင်ဒန်ကလည်းထောက်ခံလိုက်ပြီးအခုပြန်ဖြစ်များလာတာကကာကွယ်ဆေးမထိုးသူတွေကြားမှာပဲဖြစ်ခဲ့တယ်လို့မနေ့ကပဲထပ်လောင်းပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပြည်ထောင်မှာလည်းကိုဗစ်ကန့်သတ်ချက်တွေလာမဲ့တနင်္လာနေ့မှာရှော့ပေးဖို့ရှိနေတာကြောင့်ကူးစက်မှုတွေပြန်မြင့်တက်လာမှာကိုနိုင်ငံတကာဆွေးရကြံပေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်ခင်ဗျာ။ဂျာမနီနိုင်ငံမှာတော့ပြင်းထန်လို့နဲ့မိုးကြီးရေကြီးမှုကြောင့်သေဆုံးသူပေါင်း130ကျော်လာပါပြီ။မြို့အများစုမြေဆက်တက်နေပြီးကစေးတွေဆက်လုံးပန်းနေရပါတယ်။နှစ်ပေါင်းတရာအတွင်းအဆိုးဝါးဆုံးဖြစ်တဲ့ဂျာမနီအနောက်ပိုင်းရေကြီးမှုကြောင့်ဒီနေ့မှလည်းအိမ်တွေဆက်ပြူကျနေပြီးဒီအပြူပြက်တွေကြာအသက်ရှင်နေသေးသူတွေကိုလည်းဆက်ကယ်ထုတ်နိုင်မှုကစေးသမားတွေရှာဖွေနေကြပါတယ်။ရဲဌာနဒီနေ့ခမှန်ချာရသေဆုံးသူအနည်းဆုံး133ဦးကြီးရှိလာပြီးဒီအထက်မှာကိုလုံးမြို့ကြီးတောင်ပိုင်းကအက်စဝလီယာခရံက90ဦးတည်ခဲ့ပါတယ်။ပျောက်ဆုံးနေသူတွေကလည်းရာဂနတ်တွေနဲ့ရှိနေသေးတယ်လို့ဆိုပါတယ်။ကိုလုံးမြို့ကြီးအနီးကဝက်ဆန်ဘတ်မြို့မှာလည်း10ခုကျိုးခဲ့ပြီးရေပိတံခင်းရတဲ့ဒေသခံ900ပတ်ဝန်းကျင်ကိုမနေ့ကပဲနေရာပြောင်းရွှေ့ပေးခဲ့ပါတယ်။ Rhineland Palatinate နဲ့ North Rhine Westphalia ပြည်နယ်တွေကိုအဓိကထိခိုက်ခဲ့တဲ့အခုရေကြီးမှုကရပ်တူနယ်ချီရှိလာပြီးဒေသခံတွေအားလုံးလည်းမီးပြတ်ရေပြတ်ဆက်သွယ်ရေးတွေပြတ်တောက်နေကြပါတယ်။ဂျာမန်သမ္မတ Frank Walter Steinmeier လည်းအဲ့ဒီဒေသကိုဒီနေ့သွားပေးဖို့ရှိနေပါတယ်ခင်ဗျာ။ဒီညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျ။မြန်မာနိုင်ငံမှာ February 1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်အာဏာဖိစံရေး CDM လှုပ်ရှားမှုမှာကျမ်းမာရေးဝန်ထမ်းတွေလည်းပါဝင်နေရမှုလို့စေယုံတွေမှာဝန်ထမ်းအင်အားနေပါနေတဲ့အခြေဖြစ်နေပါတယ်။တချိန်တည်းမှာပဲ COVID ကူးစက်မှုတတိယလှိုင်းရက်ခတ်မှုရဲ့တန်ကိုလည်းစူးစူးဝဝရင်ဆိုင်နေရပါတယ်။ဒီကြောင့် EFP သတင်းကိုအခြေခံပြီးတော့ကိုဝမင်းပြောပြပေးပါမယ
်။မြန်မာနိုင်ငံတစ်ဝက်နေ့စဉ်ကိုဗစ်ကူးစက်မှုလို့မြင့်တက်လာနေတယ်လို့ဆေးရုံစည်းကမ်းတွေမှာကုသရေးစစ်ပစ္စည်းတွေပြတ်လန့်နေတဲ့ပြဿနာနဲ့လည်းကြုံနေရပါတယ်။ကလေးမျိုးဆေးရုံတွေမှာဆိုရင်ဆေးရုံကတင်တွေမလုံလောက်တော့ဘူးလို့လူနာတွေကိုရေးပေါ်ဆေးကုသရေးပစ္စည်းတွေလည်းလိုအပ်နေတာပါ။အခုတတိယလှိုင်းကအရင်ကူးစက်မှုလှိုင်းတွေနဲ့မတူနိုင်ငံရေးအခြေအနေတွေကြောင့်လည်းကူးစက်မှုပိုတိုးနေတယ်လို့ကျန်းမာရေးဆောင်ရှမှုအခက်အခဲတွေလည်းရှိနေပါတယ်လို့ကလေးမျိုးပရိုက်ဂျာတင်ကဂျွန်ဒရက်လန်ဆန်ကပြောပါတယ်
တို့ပထမတုတ်ဒုတိယတုတ်ထိကဟ ோம் ကွာရန်တင်းနေနေဖြစ်ဖြစ်ပြီးတော့လည်းယောဂကူးစက်နှုံးနေနေဖြစ်ဖြစ်ပေါ့နော်တော်တော်လေးဒီတတိယလှိုင်းနဲ့ကွာခြားတော့တွေ့ရပါတယ်ဒီချိန်တတိယလှိုင်းမှာကျတော့နိုင်ငံရေးအခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းဒီတတိယလှိုင်းကကလေးမျိုးနေထားနေဆိုတော်တော်ကြောက်ဖို့ကောင်းပါလို့မြင်မိပါတယ်ဟုတ်
အခုကိုဗစ်မျိုးဗီဇကွဲကူးစက်မှုတွေကမြန်ဆန်တယ်လို့လူတွေနေ့မြင်ညပြောက်သိဆုံးနေကြတဲ့အကြောင်းလဲသူကပြောပါတယ်။ဒါအပြင်ဆေးရုံသွင်းအောက်ဆီဂျင်ဘူးတွေမလုံလောက်တာကြောင့်ဆေးကုသရေးခက်ခဲနေရပါတယ်လို့လည်းဝက်စလီဆေးရုံကညွှန်ကြားရေးမှူးဒေါက်တာထန်ဘေလျောကပြောပါတယ်
။ကျွန်တော်တို့ဆေးရုံမှာဆိုရင်အလုံး90လောက်အတုံးပါတယ်။အဲ့ဒါလဲသူတို့တိတ်ပြီးတော့မလုံလောက်ပါဘူး။သို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရမ်းနေဆိုသူတို့ကိုမျှပြီးတော့ပေးရတယ်။တိုင်းရင်းဆေးုံကိုဗစ်ဆေးုံကိုလည်းမျှပေးရတယ်။နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြည့်တနာဖြစ်ပါတယ
်။အခုလိုယောဂကူးစက်မှုတွေပိုတိုးလာနေတဲ့အချိန်မှာကျန်းမာရေးဆောင်ရွက်မှုစနစ်ပြိုလဲနေတာကြောင့်ဆေးုံတွေဆေးကန်းတွေရှိပေမဲ့ဆေးကုသပေးမဲ့ကျန်းမာရေးဝန်ထမ်းတွေမရှိတာကလည်းပြည့်တနာဖြစ်နေတာပါ။ဖရိုင်လာတရနေ့ဆန္ဒသိမ်းပြီးနောက်ပိုင်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေလည်းကျန်းမာရေးဝန်ထမ်းအတော်များများပါဝင်တာကြောင့်အခုလိုဝန်ထမ်းတွေကနေပါနေရတာဖြစ်တယ်လို့လည်း
ဒေါက်တာချမ်ဘေးလျံကပြောပါတယ
်ပြူလဲသွားတာက healthcare service delivery ပေါ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတစ်စီုံနဲ့အကုန်ရှိတယ်ခွဲခန်းနေပစ္စည်းပစ္စည်းအကုန်လုံးသူ့ system နဲ့သူကတော့အကုန်လုံးရှိပြီလားအဲ့တော့ကျန်းမာရေးကိုဆောင်ရှောက်မဲ့ပုဂ္ဂိုလ်များမရှိတဲ့ခါကျတော့အဲ့ဒီ system နဲ့အကုန်လုံးကတုံးလို့မရတော့
လူနာဆိုတာလိုအပ်ရင်ဆေးရုံသွားရမှာဖြစ်ပေမဲ့အခုတော့လူနာတွေကဆေးရုံကိုညှဉ်းဆန်နေတဲ့အကြောင်းလဲကိုဗစ်ကူးစက်ခံရသူတူရဲ့မိသားစုဝင်တူကပြောပါတယ်
။ဘာဆိုတော့ဆေးရုံမှာသွားရင်တဖြည်းဖြည်းဆုံးတယ်ဆိုတာလဲကြားတယ်လေ။ကြားတော့မသွားဘူးအဲအကြောင်းတမားတော်နဲ့အိမ်မှာကုလိုက်ရတယ်။ဘာကွာချချက်ကြီးပေါ့။ဆေးရုံသွားရမှာလေလူနာဆိုရင်ဒါပေမဲ့ဆေးရုံမသွားချင်တဲ့ကွာချချက်ကတော်တော်ကွာချတယ်နော်
။အစောပိုင်းကိုဗစ်ကူးစက်မှုတွေတုန်းကနိုင်ငံတော်ဆန္ဒပြပွဲတွေနဲ့ယောဂါကူးစက်မှုတွေကိုတတိမရကြသလိုအခုလိုကိုဗစ်လှိုင်းတကြော့ပြန်ရိုက်ခတ်တဲ့အခါကျတော့လေကျူတင်ပြင်ဆင်မှုတွေလုံမထားနိုင်ခဲ့တာကိုလည်းသူကအခုလိုပြောပါတယ်
။ဒီအာနာမသိခင်ကတော့တေချာ prevention လုပ်တယ်လေ။နောက်အမြဲတမ်းဟိုဒီညွန့်ကြားချက်တွေအမြဲတမ်းရှိတယ်။ဒါပေမဲ့နောက်ပိုင်းကျတော့ဒီကြောက်နေရတာလေ။ဟာဘယ်အချိန်ဘာဖြစ်မလဲဆိုကြောက်နေဒီကိုဗစ်ကဘယ်ရောက်သွားမှလဲမသိဘူး။ဒါပေမဲ့ကိုဗစ်ကဒီလိုပျောက်သွားတဲ့အချိန်မှာရုတ်တရက်ထပေါ်လာတယ်လေ။ဘယ်လိုမှ prevention က no prevention ဖြစ်သွားတာလေ
။အခုလိုနိုင်ငံရေးအခြေအနေတွေအောက်ကူးစက်မှုတွေပိုတိုးလာနေတာကြောင့်တူးချင်းစီနဲ့မိသားစုတိုင်းကိုပိုင်အသိနဲ့ကာကွယ်စောင့်ရှောက်မှုလိုအပ်ကြောင်းလည်းသူကပြောပါတယ
်။အခုဟာတော်တော်ကို outbreak ဖြစ်နေတယ်နော်ကလေးမျိုးဆိုရင်ဆိုတော့ကိုကမိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုတိုင်းကလှုပ်ဆောင်ကိုရဲ့ကိုတူးချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုရဲ့ဟို prevention ကိုလေမလုပ်ဘူးဆိုရင်တော့အမတန်မှလူမျိုးသုံးတောင်ဖြစ်သွားနိုင်တယ
်မြန်မာနိုင်ငံမှာအခုထိကိုဗစ်ကူးစက်သူစုစုပေါင်း2သိန်းကျော်နဲ့သေဆုံးသူ4500ကျော်နေပြီဖြစ်ပါတယ်အခုကိုဗစ်တတိယလှိုင်းတွင်အပြင်းထန်ကူးစက်တာနဲ့သေဆုံးသူများတဲ့ဒေသတွေရှိနေပြီးဒီလိုနေရာတွေမှာအောက်ဆီဂျင်မလုံလောက်တဲ့အခြေအနေတွေနဲ့လည်းရင်ဆိုင်နေကြရပါတယ်ခင်ဗျာ
အရိလိုက်ဆောင်မှုဆွဲချက်တွေနဲ့ပတ်သက်ပြီးတော့ဆွဲထားသလိုအဂရိငွေတွေကိုသူ့အနေနဲ့လက်ခံစရာအကြောင်းလည်းမရှိခဲ့သလိုပေးစရာအကြောင်းလည်းမရှိဘူးလို့ဒေါန်ဆန်းစုကြည်ကရှေ့နေဖြစ်သူတွေကိုငင်းဆန်ပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်းမင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ကိုအဂရိလိုက်ဆောင်မှု၄မှုနဲ့စစ်ကောင်စီဘက်ကအခုတစ်ပတ်မှာနောက်ထပ်ထပ်ပြီးတော့တရားစွဲဆိုလိုက်တာပါ။အခုတစ်ပတ်တွင်တရားရုံးရဲ့အမှုသွားမှုလာအခြေအနေကိုတော့ကျွန်တော်ရန်တိုင်းကသုံးသပ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်တံတရားရုံးမှာကြားနာစစ်ဆေးတာဟာအခုဆိုရင်သတင်းပတ်၅ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီဘက်ကတော်ဆန်းစုကြည်ကိုအဂရိလိုက်စားမှု၄မှုနဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။အဂရိလိုက်စားမှုနဲ့ဆိုင်တဲ့အမှုတွဲစာရွက်စာတမ်းတွေကိုမရသေးတဲ့အတွက်အမှုတွဲမှာပါတဲ့အကြောင်းအရာအချက်အလက်အသေးစိတ်တွေကိုမသိရသေးပေမဲ့ဒေါန်ဆန်းစုကြည်ရဲ့ကိုကျင်တရားပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်လို့သူမရဲ့ရှင်နေဦးခမောင်စောကပြောပါတယ်
။ကျွန်တော်တခြားလုံးကျွန်တော်ပြောခဲ့ပါလေဒီအမှုတွေကိုစပြီးတော့ကတင်းသာပြင်းလင်းပွဲမှာဖြူမင်းသိန်းနဲ့မော်ဝိနာမည်ကိုပြီးတော့ပြောခဲ့တယ်ကခမောင်တော်ကပြောခဲ့ပါလေ။ဒေါန်ဆန်းစုကြည်နဲ့ကျွန်တော်နဲ့ကိုလည်းမှုတွေရှိတယ်အရင်ကတည်းကဒါပေမဲ့ဒေါန်ဆန်းစုကြည်ကဘလောက်ပဲရှင်နေရှိတယ်ပဲပြောပေါ့ဗျာသူကလည်းလူမျိုးရေးကိစ္စမျိုးတွေရှိကောင်းရှိနေတယ်။အဲဒီကြောင့်ဒါကိစ္စမျိုးတွေရှိကောင်းရှိနေတယ်။အနည်းငယ်ပြောလို့ဒါပေမဲ့ကိုကြီးဇာလိုက်တာတော့ကကိုကြီးရှာဖို့ကိုကြီးဆုံးမှုအဲ့ဒါတွေနဲ့ပတ်တယ်တော့ဒေါန်ဆန်းကြီးကဓမ္မကြီးမှာကျွန်တော်ကြည့်ခဲ့တဲ့အတွေ့အကြုံအရသူကအနာဂတ်ဆုံးနေမှာကြောက်ပါလေလို့ကျွန်တော်ယူဆရတယ်ပေါ့လေ။အဲ့တော့ဒီပုဂ္ဂိုလ်အရာကိုပဲကျွန်တော်ကယုံယုံကြည်ကြည်ရှိတယ်။သူကဒီဟာတွေကိုအကျိုးတော်နိုင်ဖို့ခဏကကျွန်တော်တ
ို့ပြောတာ။အရိလိုက်စားမှုဆွဲချက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကရောဘယ်လိုများတုံ့ပြန်ပြောဆိုတာရှိပါသလဲ။ဒါနဲ့ပတ်သက်ပြီးသူမရဲ့ရှင်နေနောက်တစ်ဦးဖြစ်တဲ့ဦးကြည်ဝင်းပြောတာကအ
ဲ့ဒါကတော့ဒီကိုယ်ကပြောတာကဒီသူသိနေနေလားသူမပြေးပါဘူး။ဒါပ
ဒီရာကြောင့်မရှိဘူးတဲ့သူကလည်းပဲလက်ခံရကြောင့်မရှိဘူးပြောစားတဲ့အဲ့လိုပြောတာသူကလည်းလက်ခံမှမဟုတ်တာကိုသူမသိနေလို့ပြီးပါပဲတဲ့ဖြစ်ရတော့အကြောင်းညာသဘာဝမကြဘူးပေါ့ဖြစ်နေချင်မရှိဘူးပေါ့ဒါဖန်တီးတဲ့သဘောမျိုးကိုပဲတော့တော့အဆုံးကြီးကတော့အဲ့လိုပြောတာပေါ့
ဒီတစ်ပတ်တရားရုံးကြားနာမှုတွေမှာနောက်ထပ်ထူးခြားတာတစ်ခုကတော့စစ်တပ်ကအာဏာသိမ်းပြီးမြန်မာပုံသာလမ်းမှာရှိတဲ့ဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုဖေဖော်ဝါရီ၁ရက်နေ့ကဝင်ရောက်စီးနှင်းချိန်မှာဥပဒေကျင့်ထုံးတွေလုံထုံးလုံနည်းတွေနဲ့အညီလှုပ်ဆောင်ခဲ့ခြင်းမရှိတာကိုစစ်ဆေးတွေ့ရှိခဲ့တာပါပုံမှန်အားဖြင့်တော့လူတယောက်ကိုဖမ်းဆီးတဲ့အချိန်မှာတရားရုံးရဲ့ဖမ်းဝရမ်းပါရှိရမှာဖြစ်ပေမဲ့ဒေါန်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းချိန်မှာတော့တရားရုံးရဲ့ဝရမ်းမပါရှိခဲ့သလိုသတ္တေဆက်ပစ္စည်းတွေတင်းစီမိတဲ့အချိန်မှာလဲရှားဖွေပုံစံနဲ့တင်းစီခဲ့တာမဟုတ်တဲ့အတွက်ဥပဒေကျင့်ထုံးတွေနဲ့မညီဘူးလို့တရားလွတ်တော်ရှင်းနေဦးကြည်ဝင်းကပြောပါတယ
်တရားကြည့်သူတရားကြည့်သူကျင့်သူတရားကြည့်သူတရားကြည့်ရှားဖွေပုံစံနဲ့ရှားဖွေပုံရှားဖွေပြီးရှားဖွေတဲ့သိရှိတဲ့နေရာမှာပဲချက်ချင်းအဲ့မှာပဲသိရတယ်အဲ့မှာပဲနည်းနည်းချက်တွေရှိတယ်နည်းနည်းချက်တွေရှိမှလည်းသိရှိကြတော့အဲ့မှာလည်းသိရှိရတယ်ရာဇူးကျင့်ထုံးနဲ့မညီဘူးလို့လူထုံးလုံးနည်းနဲ့မကြည့်လို့ပြီးတော့လူထုံးလုံးနည်းနဲ့မကြည့်လို့ရှိရင်အဲတိတ်ရှိတဲ့ပြည့်စုံပေါ်မှာအကျိုးသက်ရမရှိဘူးတော့လူထုံးလုံးနည်းနဲ့မကြည့်လို့ရှိရင်အဲလူထုံးလုံးနည်းနဲ့မကြည့်တဲ့အကျိုးဆက်ကြီးရဲ့နောက်မှာအကျိုးသက်ရမှုကြီးလားပြက်ပြဲတတ်တယ်ပေါ့
စစ်ကောင်စီဘက်ကတော့ဆက်သွယ်ရေးစကားပြောဆက်တွေရှာဖွေတွေ့ရှိတာကိုအကြောင်းပြပြီးဒေါန်ဆန်းစုကြည်ကိုတရားစွဲထားပေမဲ့ဒါရီဟာဒေါန်ဆန်းစုကြည်နေအိမ်ထဲကရှာဖွေတွေ့ရှိတာမဟုတ်သလိုဒီပစ္စည်းတွေဟာလည်းပြည်ထောင်စုဝန်ကြီးဌာနကခန့်ထားတဲ့လုံခြုံရေးတွေအသုံးပြုတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက်ဥပဒေကြောင်းအရရောလုံထုံးလုံဒီအပိုင်းတွေမှာပါအာဏာချက်တွေရှိတယ်လို့သုံးသပ်မှဖြစ်ပါတယ်။ဒါမဲ့ရုံးချင်းကိုတော့ဇူလိုင်လ26 29နဲ့30ရက်နေ့ဒီမှာဆက်ပြီးတော့စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ခုပါစီအစီအစဉ်တွေကိုတင်ဆက်ပြီးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံတွင်းကလူခွေအခြေအနေတွေအကြောင်းတို့အသံအစီအစဉ်ကိုနားဆင်ရပါမယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တို့အသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အာနာဒိတ်စစ်တပ်ကမိသားစုနဲ့ဆက်သွယ်ခွင့်မပေး၊ရှင်းနေငါးခွင့်မပေးဘဲနဲ့ဖမ်းဆီးထိန်းသိမ်းခဲ့တဲ့အသက်၅နှစ်အရွယ်ကလေးငယ်ရဲ့တုံလုံးဆရာဖြစ်ရဲ့အကြောင်းကိုကြားရမှာပါ။တို့အတန်ကကလေးရဲ့ဖခင်နဲ့စကားပြောခွင့်ရရှိခဲ့ပြီးတော့အာနာဒိတ်နောက်ပိုင်းစစ်ကောင်စီလက်ထဲကမြန်မာနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးအခြေအနေဘလို့ဖြစ်နေပြီလဲဆိုတာကိုတီးခွင့်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာနဲ့မိတ်ဖက်မီဒီယာတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။တမီးလွတ်လာပြီးတော့ကျွန်တော်ပြန်ပြီးတော့သူအဲ့ဒီအထက်အကြောင်းနေနေတိတ်မပြောချင်ဘူး။သူမျက်နှာလေးမျိုးရတယ်မပြောချင်ဘူးပေါ့နော်။မပြောချင်တော့တိတ်မပေးသေးဘူး။ဆိုင်မတူအိတ်ခံနေတွေပါလိပြောတာရှိတယ်ပေါ့။ဆိုသူပြောတာကအဲ့ထမဲဝအောင်မစားရဘူးပေါ့လေ။နောက်ဒီချိုးရင်အိနာရေနဲ့ချိုးရတယ်ပေါ့။နောက်သူလွတ်လွတ်လာခြင်းနဲ့သူမေးတယ်ဖိုဘတ်စုရောလွတ်ပြီလားပေါ့ဆိုတော့ဒါလေးရုံပေးတယ
်ဒါကတော့တမီလေးစုထောက်ဝိုင်းရဲ့ဖခင်ဦးစိုးကြီးကပြောပြတာပါကလေးကိုပြီးခဲ့တဲ့ဇွန်လအတွင်းကမိုးကုံမြို့အချုပ်ထဲမှာ18ရက်ကြာဖမ်းဆီးချုပ်နှောင်ထားခဲ့ရပါကလေးရဲ့ဖခင်ဦးစိုးကြီးကိုဖမ်းဖို့စစ်တပ်ကသူ့ရဲ့လက်နက်ကင်အဖွဲ့ကိုဈေးလွတ်ခဲ့ပါတယ်သူက88မျိုးဆက်ငင်းချမ်းရင်နဲ့ပွင့်လင်းလူအဖွဲ့စီရဲ့မိုးကုံတာဝန်ခံလည်းဖြစ်တယ်လို့အာနာရှင်စန်းကျင်ရေးဆန္ဒပြခေါင်းဆောင်လည်းဖြစ်ပါတယ်ဖခင်ကိုရှာမတွေ့ရကြောင်းမိအိမ်မှာရှိတဲ့အသက်၅နှစ်အရွယ်တမီးနဲ့တမီးအကြီးတယောက်ရဲ့မိမဖြစ်သူရဲ့ကိုဖမ်းသွားခဲ့ပါတယ်ဦးစိုးကြီးကတော့သူ့သားနှစ်ယောက်နဲ့အတူပုန်းရှောင်နေခဲ့တာပါပြီးခဲ့တဲ့ဇွန်လ28ရက်နေ့ကစုချောက်ဝိုင်းလေးရဲ့အသက်၅နှစ်ပြည့်တဲ့မွေးနေ့ဖြစ်ပြီးအချုပ်ကြခံရင်းနဲ့ဖြတ်တန်းခဲ့ရတာပါသူမအတွက်ဧည့်သည်တွေးခွင့်လည်းလက်မခံပါဘူးမွေးနေ့အပြီးနှစ်ရက်အကြာဇွန်လ30ရက်နေ့မှာတော့တနိုင်ငံလုံးကဖမ်းဆီးခံရသူတချို့ကိုပြန်လွှတ်ပေးတဲ့အထဲမှာတမီးလေးစုချက်ဝိုင်းလည်းပါဝင်ခဲ့ပါတယ်စစ်အာဏာသိမ်းပြီးရဲ့နောက်အစာပိုင်းမှာတော့ငင်းချမ်းကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတလို့သူတို့ရဲ့အိမ်တွေကြီးလည်းဝင်ရောက်ဖမ်းဆီးခဲ့ပါတယ်အဲ့ဒီလိုအခြေအနေမှာ ကလေးတွေဟာအကြံဖက်လောက်ရက်တွေရဲ့မျက်မြင်တက်တေတွေဖြစ်လာသလိုကိုယ်တိုင်ကျူးလွန်ခံရသူတွေလည်းဖြစ်ခဲ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေအရအာဏာရှင်လက်တိုင်ချုပ်တွေဟာ၅လကြာအတွင်းမှာလူပေါင်း900ခန့်ကိုတပ်ဖြတ်ခဲ့တဲ့အနက်အသက်18နှစ်အောက်အရွယ်အနည်းဆုံး60ဦးပါဝင်ပါတယ်။အဲ့ဒီအထက်မှာမန္တလေးမြို့ကဖခင်ရီခွင်ထဲမှာနေရင်းပြစ်ဒဏ်ခံလာရတဲ့အသက်6နှစ်အရွယ်မက်ခင်မျိုးချစ်မော်လမြိုင်မြို့ကအသက်17နှစ်အရွယ်မအေးမြတ်သူရွှေဘိုမြို့ကအသက်73နှစ်အရွယ်မောင်ထူးမြတ်ဝင်မိတိလာမြို့ကအသက်73နှစ်အရွယ်မပန်းဤဖြူတို့ကလူသိညာပါတယ်။ဒါအပြင်တနည်းအရွယ်ကလေးငယ်တဦးရဲ့မျက်လုံးကိုလည်းရဘာကြီးစံချိမှန်ခဲ့ရာကြောင့်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။AABB ရဲ့ချုပ်ပြန့်ချက်အရအဖမ်းခံရတဲ့ကလေးငယ်တွေဟာလည်းတရားဝန်ကျင်ရှိနေပြီဖြစ်ပါတယ်။2019ခုနှစ်ကပြဋ္ဌာန်းထားတဲ့ကလေးသက်ငယ်အခွင့်အရေးဆိုင်ရာဥပဒေအရအသက်18နှစ်မပြည့်သေးသူကိုကလေးသက်ငယ်လို့သတ်မှတ်ချပါတယ်။အဲ့ဒီဥပဒေအရကလေးသက်ငယ်တွေကိုညီတိအကြောင်းနဲ့မှရဲအချုပ်မှချုပ်နှောင်ခြင်းမပြုရလို့ပါပါတယ်။မြန်မာနိုင်ငံမှာကလေးသက်ငယ်အခွင့်အရေးဆိုင်ရာဥပဒေကလေးသက်ငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC အပြည်ပြည်ဆိုင်ရာလူသားချင်းစာနာခြောက်ခြားမှုဥပဒေဖွဲ့စည်းပုံအခြေခံဥပဒေတွေရှိပြီးအဲ့ဒီဥပဒေတွေမှာကလေးသက်ငယ်တွေကိုတပ်ဖြတ်ခြင်းနဲ့ထိခိုက်ဒဏ်ရာရရှိစေခြင်းဟာကလေးငယ်တွေရဲ့အခွင့်အရေးကိုပြင်းထန်စွာချိုးဖောက်တယ်လို့ပါရှိပါတယ်
။ကျွန်တော်ဒီနိုင်ငံဘယ်အစိုးရတက်တယ်ပေါ့နော်ဒါကြောင့်ပြန်ထန်းဥပဒေတိုင်းတော့လေးစားလိုက်နာတင်တာပေါ့လေ။ဟိုပေါ့ဒါကတော့အစိုးရပဲလုပ်တာဒါမှမဟုတ်ရဲ့အောက်ခြေဝန်ထမ်းတွေကပဲဟိုပေါ့ဖြစ်ပေါ်နေရလားဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အမှန်တမ်းပြောပြရရင်တော့ဟုတ်ပြီအခုကျွန်တော်ခုလက်ရှိအစိုးရဟိုပေါ့လက်ရှိအစိုးရကမသိတာလားဒါမှမဟုတ်ရင်ဟိုပေါ့အောက်ခြေဝန်ထမ်းတွေကပဲဒါတသက်မဲ့လုပ်တာလားဆိုတော့လည်းဒါကျွန်တော်ကတော်တော်လေးပြောကခက်တာပေါ့လေအရင်တော့ဆိုတော့ဒါလေးပတ်သက်လာကျွန်တော်တို့ကဒါဆက်ဆိုင်ရာဌာနတွေကိုတော့စာပို့ပြီးတော့တိုင်ကြလို့ရတာပေါ့နော်ဥမာပြောမှဆိုဗျာစကန်တစ်ခုရပြီးတော့လူတယောက်ကိုချုံနောင်ရတယ်ဆိုရင်ကျွန်တော်တို့ကတော့ကျွန်တော်တို့လှုပ်ပေးပါလို့နုနယ်မှုလည်းပြောလို့ရတယ်စကန်မှုလည်းပြောလို့ရတယ်အစင်းစင်းပြောခွင့်ရှိတယ်ပေါ့အခုချိန်မှာအဲ့လိုပြောတော့လှုပ်ပေးမပေးတော့ဒါတော်လေးစဉ်းစားစရာရှိတာပေါ့တကယ်လူတွေကမပြောခဲ့တာလားပေါ့
လူအခွင့်ရရှိနေဦးမျိုးမင်းစောကပြောတာပါအဲ့ဒီလိုမတရားမှုတွေအကြားတရားမျှတမှုရဖို့ဆိုတာခက်ခဲပါတယ်စက္ကန့်စီကခန့်အပ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကော်မရှင်ကလည်းဒီလိုကိစ္စမျိုးတွေကိုဆောင်ရွက်ဖို့အသက်မဲ့နေပါတယ်။စစ်သက်ခြေရန် UNICEF နဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကို IIMM လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆင်မှုရန်တရားတွေ NUG ကခန့်အပ်ထားတဲ့လူအခွင့်အရေးဝန်ကြီးဌာနတွေမှာတိုင်ကြားနိုင်ပေမဲ့ကျူးလွန်ခံရသူတချို့ကလည်းဘယ်မှာတိုင်ကြားရမလဲဆိုတာမသိရှိကြပါဘူး။အသက်14နှစ်အရွယ်မောင်ထွန်းထွန်းအောင်ဟာနေအိမ်ပရင်းမောက်အနီးမှာရပ်နေရင်မတ်လ22ရက်နေ့မှာပြစ်ဒဏ်ခံခဲ့ရပါတယ်။သူ့အမကတော့တရားမျှတမှုကိုဘသူစီကတွားတောင်းရမယ်မှမသိပါဘူး
။တယ်လီဖုန်းမျိုးဟာကုသူသူရတဲ့လူငယ်နဲ့ကုသူရတာတော့ပဲရှိရပါ။ဘာမှဟိုလိုတိုင်းနိုင်ပါရဲ့ဒီလိုမရှိပါဘူး။ဘာမှမလုပ်လို့မရတာ။အမလည်းလုပ်တော့ဟိုစုံလိုက်ကလေးကတော့စုံသွားပြီပဲ။ကုလလော့တဲ့ကတော့လူအုပ်ချုပ်နေရဟုတ်ကွေဘာမှမလုပ်ပိုင်ခွင့်ရှိတယ်ကျွန်တော်တို့ကတော့ဗားတက်နိုင်မှာကွေဘာမှမလုပ်ပိုင်ခွင့်ဘယ်လိုလုပ်လုပ်ပိုင်ခွင့်ရှိမှာကျွန်တော်တို့ကတမန်ချီကန်လက်တန်းသားတယောက်ကိုဘယ်လိုသွားလို့လို့ရမှာတော့ကွေ
ဖန်စီခံခဲ့ရပြီးရဲ့နော်ပြန်လဲလုံးမြောက်လာပြီးမဲ့မဆုထောက်ဝိုင်းကတော့အရင်အခြေအနေနဲ့မတူပဲစိတ်ရောကိုယ်ပါအမှုအကျင့်တွေပြောင်းလဲနေရရှိလို့ခလေးငယ်တွေနဲ့အတူတူကစားစီရနွေနွေတွေတွေဆက်ဆံပေးရတွေပြုလုပ်နေရတယ်လို့ဦးစိုးချေကပြောပါတယ်
ကလေးရဲ့အခြေအနေကတော့ဟိုအများကြီးတော့ပြောင်းသွားတယ်ပေါ့နော်။ဒါပြောဒီအရွယ်မှာဒီလိုကျုံ့ရတဲ့အခြေအနေတွေကတော့ကျွန်တော်ထင်ပါတယ်ဒါရှိနေမယ်။ကျွန်တော်တို့တော့ဟိုအထဲမှာခဏပဲနေခဲ့တာပြင်ထွက်လာတော့တိတ်အသားမကျဘူး။တလားလောက်ဖြီးကိုလက်ရနှိုးရင်ကိုအထဲမှာရောက်နေတယ်လို့ပဲစိတ်ထဲမှာအလိုဖြစ်တာ哦။ဆိုတော့ဒီစိတ်ခံစားမှုတွေကတော့ကျွန်တော်ထင်ပါတယ်ဒါဒီလိုမှုတဲ့အရွယ်ဆိုတော့ပိုရှိနေမယ်လို့ကျွန်တော်တော့မှန်းဆတယ်ပေါ့လေ။အဲ့တော့ပြောင်းတော့ပြောင်းသွားတယ်ဒါပေမဲ့ဖြည်းဖြည်းချင်းတော့အခုစားတဲ့ဟာကျွန်တော်တက်နိုင်တဲ့နေရာနေစူးစားပြီးတော့လုပ်နေပါရော
။စိတ်ကြံပါရေးအကြံပေးမတ်ချယ်ရီစိုးမြစ်ကတော့ကလေးတွေဟာသူတို့ခံစားချက်ကိုလူကြီးတွေလိုချုပ်ဖို့မပြောကြကြဘူးလို့ဆိုပါရယ်။မိသားစုဝင်တွေအနေနဲ့စိတ်ဓာတ်ရရတဲ့ကလေးနဲ့အတူတူရှိပေဖို့လိုတယ်လို့သူကအကြံပေးပါရယ်
။ဒီလိုခက်ခဲတဲ့ကာလတွေကို
渐渐看一些比较嘛，啊，等你打住龙王了，他都都脚片短，脚没脚片短，那一年所以还没有多，阿比这个表染牛里里，那家里老比了呀，哎，他的裤袜咯，哦，看那些在在长毛了，孤单木所以娘嘛咯。可是你不能可是你的人都会说可能有必要啊有蔬菜木啊刚拿昂路啊有个烧开那牛里啊但是你今年都开那牛里不要把它的压不能把它一股来杀的牛里是路线的好比外人的都把它一路开那牛里他的一路东西呢那就会把啊都是都是把我们这么把它吸的来不能好那必须去的这个人家呢路中的这个啊，可怜呢，嘟嘟，一边有姐妹啵，胡迪嘎拉罗胡一边胡，可是他呢，你家里把伊多了，那米家里卡家罗，哎，你家那边一边有姐妹，起码把伊米家来表白红包呢，啊，起码，比如约的 solution， 不如约的米家来把班里米家来，家属来把把不如没有养啵，那不如家里米家来啥的撇啵，比如没有比如哦，那西嘎拉啵，那羊毛嘎拉不要拉昂喽。比如牛虎，你讲你的美美，所以看美，佮有西装变美，无那大你的路路也白。
我说这个咯，当米片都喷死看个呀咯，皮包拿来都多大了个，是俺那先包蹦恰恰白。
低调的呢，就年月的大都低调，我判断来宝马咯，谁看上不咯撇的，都多。哎，你看上不啊？你标味了嘛？正如的，到了一百多，阿的苦撇死去了，我正如来第一个不标呢。这个地道来嘛，啊，咱们奶妈吃的，那你吃的个，比如老月的，那我来吃猪肉牛嘛，是不？你吃的骨肉，把那个叫咱们地吃嘛了，没别咱们路，我拍下部路没啵，喏，没好富水银，那我来吃重要嘛的。
苦尽在别个的事情哦，那先给阿路，今天没路路，但会打瑞个苗栗马人。တို့တန်တန်ရဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝေရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒီအတန်စီစဉ်နားဆင်ကြရတာဖြစ်ပါတယ်။ဆက်ပြီးတော့စနေညစကဝိုင်းအစီအစဉ်ကိုတင်ဆက်ပြပါမယ်။မြန်မာနိုင်ငံကကိုဗစ်ကပ်ပြီးတတိယလှိုင်းကြီးဟာအဆိုးဆုံးအခြေအနေကိုရောက်နေပြီလား။ဘလောက်ထိချိန်ယူကြော်ဖြတ်ရနိုင်တယ်လဲဆိုတာတွေနဲ့ဒီယောဂါဆိုးကြီးကိုကုသထိန်းချုပ်ရေးနဲ့ပတ်သက်လို့နယူးယောက်မြို့ကကုသယောဂါအထူးကဆရာဝန်ဒေါက်တာဇီယာတက်ကိုမိုင်းအင်ဂျင်နီယာဆက်သွယ်မြေမြန်ထားပါတယ်။စနေညစကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ။
မင်္ဂလာပါဆရာ
။အာမင်္ဂလာပါမဟုတ်ကဲ
့။ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီဆရာနာတင်ပြီးအချိန်၅လကြာလာပြီးတဲ့နောက်မှာအခုကိုဗစ်ရောဂါကူးစက်မှုအခြေအနေပြန်ပြီးတော့ဟိုဆိုးရွားလာတဲ့အခြေအနေပေါ့နော်။အခုကတော့သူက Delta ဒီဗီဇာပြောင်းဒီ Delta virus ကြောင့်အခုလူတွေရဲ့သေဆုံးမှုဟာအများကိုများပြားလာနေတာကိုဒီမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပေါ့နော်။ဆိုပြီးတော့လူတွေကလည်းသတ်မှတ်ကြပါတယ်။ဆိုတော့အဲ့လိုမျိုးဒီလောက်ဆိုးရွားတဲ့အခြေအနေကဘယ်လောက်ထိဘယ်လောက်အချိန်ထိဖြတ်သန်းအောင်မလဲဆရာ
။ဘယ်လောက်အချိန်နေဒီဖြတ်သန်းအောင်မလဲဆိုတဲ့ဟာကျွန်တော်တို့ဟိုပါပေါ့နော်။ကျွန်တော်ထင်တာပေါ်တာပေါ့လေအခုလွန်ခဲ့တဲ့တပတ်လောက်ကနေစပြီးတော့ case ရာစပြီးကျွန်တော်တို့တွေ့လာတယ်ပေါ့ဆိုလွန်ခဲ့တဲ့တပတ်လောက်မှာဖြစ်လာတဲ့ case ဆိုတာကအဲ့မတိုင်ခင်တပတ်လောက်အတွင်းမှာစပြီးတော့ဖြစ်လာတယ်ပေါ့နော်ဆိုတော့ဟိုစပြီးတော့ exposure တွေရှိလာကြတယ်ပေါ့လေယူစရတယ်ပေါ့လေဆိုတော့ဒါကိုခြုံငုံပြီးတော့ပြောရလို့ရှိရင်အမကျွန်တော်တို့ဒီ New York မှာဖြစ်ခဲ့တဲ့ဟာကိုပဲကြည့်ကြည့်ပေါ့နော်ကျွန်တော်တို့မှတ်မိတယ်အမတို့မှကျွန်တော်တို့မှတ်မိတဲ့အချိန်မှာ match လပထမဆုံးအပတ် match လ3ရက်နဲ့10ရက်ကြာထဲမှာကျွန်တော်တို့ case စပြီးတော့တွေ့တယ် right အဲ့ချိန်တုန်းကကျွန်တော်တို့ကဘယ်လိုယူကြလဲဆိုတော့အမသိပါတယ် NYC number 1 NYC number 2ဆိုတော့ကျွန်တော် case ဆိုရင် NYC number 4ဆိုပြီးတော့ကျွန်တော်တို့ဒီလိုနံပါတ်တွေတက်ကြတယ်ပေါ့နော်ဆိုတော့အဲ့ချိန်တုန်းကဟို1-2-3-4ဆိုပြီးတော့ဖြစ်လာတယ်ဖြစ်လာပြီးတဲ့အချိန်မှာ governor နေ့တိုင်း meeting ကနေ10ခန်းဖြစ်လာတယ်80လောက်ဖြစ်လာတယ်90လောက်ဖြစ်လာတယ်300လောက်ဖြစ်လာတယ် နောက်ပိုင်းကျတော့3000လောက်ဖြစ်လာတယ်3000လောက်အထိဖြစ်လာတယ်တရက်တရက်ကို positive ဖြစ်တဲ့ဟာပေါ့နော်ဆိုတော့ဒါကဘာလို့ဆိုလို့ကျင်တာလဲဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာတွေ့နေတဲ့အရေးအနေထားအရ very ဒီကျွန်တော်တို့ဒီ new york မှာတွေ့ခဲ့တဲ့ mass လပထမပတ်နဲ့ဒုတိယပတ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုတော့သဘောတကူကကျွန်တော်တို့ဘယ်အချိန်မှာကျွန်တော်တို့ထိန်းနိုင်တယ်လဲဆိုတော့အမလည်းသိခဲ့ပါတယ် april လကုန်ရောက်တော့မှကျွန်တော်တို့နည်းနည်းလေးကျွန်တော်တို့တက်ပြင်းချလို့ရတဲ့အနေထားရောက်လာတယ်ဆိုတော့ဒီ mass လဒုတိယပတ်ကနေစပြီးတော့တကယ်တမ်းက new york မှာတကယ်ကိုအကြီးအကျယ် hit ဖြစ်ခဲ့တာ april လလုံးမှာဟို april 1ရက်2ရက်3ရက်ကနေတရက်တရက်ကိုပေါ့နော်ဒုက္ခရောက်တဲ့လူပေါင်းယာကနန်းတချို့ကျွန်တော်တို့လိုဆေးရုံ250လောက်ရှိတဲ့ကတင်ဖြစ်တဲ့ဆေးရုံမှာကျွန်တော်တို့ကတင်400လောက်အထိကိုလူနာရောက်ဟိုလက်ခံရတဲ့အနေအထားအထိဖြစ်သွားတယ်ပေါ့နော် double capacity အထိရောက်သွားတဲ့ number ပေါ့နှစ်ဆတိုးပြီးတော့ capacity အထိရောက်သွားအောင်ကျွန်တော်တို့ကလုပ်ပါတယ်ဆိုတော့သဘောတကူကဘာလို့ဆိုလို့ကျင်တာလဲဆိုတော့ဒီအခုအချိန်မှာအခုလက်ရှိအနေအထားအရနေ့စဉ်နဲ့မျှနံပါတ်1ကြီးတဲ့ပုံစံအရတက်လာတယ်ပေါ့လေတက်လာတဲ့အရဆိုရင်ကျွန်တော်တို့ကတော့ကမ္ဘာနဲ့အနေထားရလို့ရှင်နောက်တလနဲ့တလပွဲအနေထားလောက်ထိတော့ကြာသွားနိုင်မှာအခုလက်ရှိမြန်မာနိုင်ငံမှာကြုံနေရတဲ့အဓိကပြဿနာအော်အရှိတောင်အရှမှာတကယ်လက်တွေ့အခုကြုံနေရတဲ့ပြဿနာဒီ Delta virus ကတာမန်အခုကျွန်တော်တို့ကြုံခဲ့ရတဲ့အရင်တော့ကြုံခဲ့ရတဲ့ virus နဲ့နှိုင်းယှဉ်လို့ရှင်အစပေါင်း90လောက် spread လုပ်တာမြန်နေပေါ့လေ
အဲ့တော့ဟိုမြန်မာနိုင်ငံမှာအခုဒီ COVID တတိယလှိုင်းရဲ့ထူးခြားချက်ကဒီ delta virus ကပေါ့နော်အရာကိုကူးစက်မြန်တာပေါ့နော်အခုကအိမ်တိုင်းလိုလဲကူးနေတာဖြစ်ပြီးတော့မိသားစုတိုင်းမှာလည်းဒီတယောက်ကိုရင်မိသားစုအားလုံးမှာဟိုညံ့ညံ့ဆန်ဆန်နဲ့ဟိုကူးစက်ပြီးတော့ဖြစ်နေကြတာပေါ့နော်ဒါကျမတို့ကြားသိရတဲ့ကလေးတွေကဆိုအဲ့တော့အဲ့ဒီ virus ကဘာကြောင့်အဲ့လောက်အစာပေါင်းများစွာကူးစက်မှုနှုန်းကမြန်နေပြီးတော့ဟိုနောက်ပြီးတော့ဖြစ်ရင်လဲမိသားစုတအိမ်တောင်စုလုံးဟိုအားလုံးဖြစ်ကြတယ်ဆိုတဲ့အနေအထားကိုဘာကြောင့်ရောက်သွားရလဲဆရာ
ဆိုတော့မိုင်အဲ့ဒါကတော့အလွယ်ကူဆုံး example ကလေဒီ delta ကျွန်တော်တို့ဒီ virus ဆိုတဲ့တကအမျိုးကတော့ပေါ့နော်အထူးဖြင့်ဒီ respiratory virus တွေကမျိုးကအရန်အဲ့လိုမျိုးပေါ့နော် mutation လုပ်လို့ရတဲ့အပိုင်းအရန်မြန်နေပေါ့လေဆိုတော့ဒီနေ့ဒီချိန်အထိဘယ်သူမှတော့ထောက်မပြနိုင်ဘူး။ဘာကြောင့် delta ပေါ်လာတယ်လဲပေါ့နော်ဆိုတော့ virus ကတော့ဒီလို mutation ပေါ်လာတယ် delta ဆိုတာကလေကျွန်တော်တို့ကဆိုတာ easiest way to ခေါ်တာပေါ့အရင်တော့ဆိုလို့ရှိရင် B1107 လို့307လို့လိုမျိုးနံပါတ်တွေခေါ်တော့မှတ်ရတာခက်တယ်ပေါ့လေဆိုတော့ဘာလို့ကတော့ပါလဲဆိုအဲအင်္ဂလာမှာတွေ့ခဲ့ရတဲ့မျိုးနဲ့တောင်အာဖရိကမှာတွေ့လာတဲ့အမျိုးနှစ်ကောင်ပေါင်းပြီးတော့ delta ဆိုရဲဖြစ်လာတယ်ပေါ့လေဆိုတော့သူကနှစ်နေရာမှာသွားပြီးတော့ mutation ဖြစ်သွားပြီးတော့ဆိုဒီလို multiplication တွေပို့ပြီးတော့များလာတယ်လို့သူကသတ်မှတ်ထားတာပေါ့ဒီ virus ကအရန် multiply အရန်လုတော့မြန်တယ်ဘာမှလို့ခေါ်တော့ကူးစက်မှုအရန်မြန်တယ်ဆိုတော့အရင်တော့ကြားတဲ့ခါကျတော့ဟိုတဲ့အိမ်ထဲမှာ6ပေပွာလိုက်လို့ရှိရင် okay တယ်ဟိုဒီလောက်ကြီးတိမကူးနိုင်ဘူးဒါပေမဲ့အခုဟာ6ပေကွာလို့ကူးတာလား3ပေကွာလို့ကူးတာလားကျွန်တော်တို့လည်းပြောရတာနည်းနည်းလေးတော့ခက်တယ်ပေါ့
အဲ့ဒီမှာအခုဒီမြန်မာနိုင်ငံမှာရှိတဲ့ဒီကိုဗစ်လူနာတွေကသူတို့အောက်ဆီဂျင်တွေချက်ချင်းဟိုလိုအပ်လာတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒါကဟိုအိန္ဒိယမှာဖြစ်တုန်းကလည်းဒီအောက်ဆီဂျင်မလုံလောက်တဲ့ပြဿနာရဲ့နောက်ဒီအောက်ဆီဂျင်တွေရဖို့ပေါ့နော်အရေးတကြီးလိုအပ်တာတွေဟိုဖြစ်လာတဲ့အချိန်တွေအတိုင်းအခုမြန်မာနိုင်ငံမှာလည်းဖြစ်နေတော့ဒီအခုဒီတစ်ခေါက်ဒီကိုဗစ်တတိယလှိုင်းမှာလူနာတွေမှာဒီအောက်ဆီဂျင်တွေပေါ့လေချက်ချင်းကျသွားပြီးတော့ဒီအောက်ဆီဂျင်ရရှိအခုဒီမြန်မာနိုင်ငံကလူတွေကတော်တော်လေးကိုလုံးပန်းနေကြရတဲ့အနေအထားမှာဆရာအဲ့ဒါဘာကြောင့်ဒီအောက်ဆီဂျင်ကအဲ့လောက်ကြီးထိဒီလိုအိန္ဒိယတို့လိုမှာပေါ့နော်အိန္ဒိယလိုမျိုးမြန်မာနိုင်ငံမှာလည်းဒီအောက်ဆီဂျင်လိုအပ်တဲ့ပြဿနာဒီဖြစ်လာရတာလဲရှင
်ဆိုတော့မှသဘောတကူကတော့ကျွန်တော်ခုနပြောသလိုပဲပေါ့နော်ဒီ virus ကတကယ်ဒုက္ခလူရောက်တရာဒုက္ခပေးလို့ရှိရင်85ရာခိုင်နှုန်းတော့လူလို့ဒီပါလက္ခဏာမှမပြဘူး AACC နဲ့ပဲဖြစ်သွားတာ15ရာခိုင်နှုန်းကျန်တယ်ပေါ့အဲ15ရာခိုင်နှုန်းနဲ့မှာ73ရာခိုင်နှုန်းတော့ပေါ့ဒါမှမဟုတ်ရင်10ရာခိုင်နှုန်းတော့ကတော့နည်းနည်းတော့ရောဂါလက္ခဏာရှိကြတယ်အဲ့ဒါပါလဲဆိုတော့နည်းနည်းပါးပါအသက်ရှူချက်ချင်းကျက်မယ်ဟိုတိတ်ဒုက္ခအရောက်ကြီးတော့မဟုတ်ဘူး9ရာခိုင်နှုန်းတော့လူတို့ဒီတော်တော်ကြီးကိုဒုက္ခရောက်ကြတယ်လေအဲ့လိုမျိုးအောက်ဆီဂျင်လိုမှဖြစ်တယ်ဆိုတော့သဘောတကူအမှားရေလူရောက်တရာပဲပြန်ခဲ့လို့ရှင်9ရောက်ပဲဖြစ်မှာโอเคလူရောက်တသန်းမလား infection ကပြန်သွားလိုက်လို့ရှင်โอเคတရာမှာ9ရောက်ဆိုတသန်းမှာဆိုလို့ရှင်လူရောက်9000ကျော်လာပြီဆိုတော့သဘောတကူအမှားဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့မှာအခုချိန်မှာအခုလက်ရှိကျွန်တော်တို့ဆေးရုံနေမှာအော်အပြင်နေမှာ oxygen လူရေအများကြီးဖြစ်လာတဲ့ဟာကိုကြည့်ချင်းအားဖြင့်အ ਨੇ ဆုံးโอเค20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းတော့ရန်ကုန်မြို့မှာနေတဲ့ population မှာဒီရောဂါဖြစ်နေပြီပါ။ဘာဖြစ်လို့လဲဆိုတော့ဒီလောက် amount of လူနာကဒ Dilo symptom ni upya, dilo pon oxygen low lah, biso dek the board kuah. Di community deh mah, umah yangu mah ceno luye belau si deh ceno mati bau. So yangu mah luye thabaro, sedan lah, thabaro tetam cipie, wah pon ngadam eh cipie si deh so, ay ngadam eh 5%. Okay, aku lesi dor ala kena apa ni deh luye, ceno tu aji lai lusin, tangan ala si deh, tu ye. ว่าพอชิสังอาญาไก่นงโพเซียไก่นงว่าอินเฟคติดติดตามติดตามเช่นนี้ครับสรุปดูไอ้ห่าวตัวจีไรลูกเชนดูยี่ตั้งงานที่อยู่จันทร์เราไม่อินเฟคติดเช่นนี้ติดตามติดตัวจันทร์เรามีแต่โจรเนี่ยมาตัวเนี่ยอะไรนับบัตรอยู่จีจีอาเพียบบ่เนาะดูยี่อาเพียบตัวนี้อยู่เนี่ยอาจจะเนี่ยต้องอยากจะบ่าววิ่งเจ้ามาชีเดือดรู้เนาะจันทร์จ้าอะไรพอเลยอดีตจ้าจันทร์เราไม่เจอได้บ่าวสรุปเด็กเกล้าเนี่ยอาจจะต้องอยากจะตีเรื่องโซลูชันนี้ตัวนี้ตัวนี
เนี่ยดูยาวเนี่ยทุกเปอร์เซ็นต์รีเพรสเซนต์ลงดูสิโพสิชันยาไก่ลงดูดูเรียอินเฟคติฟชันปีละผิดตัวไปไรไอ้เนี่ยเนี่ยเนี่ยโอ้โหบอกนอร์มัลลี่อาเพียงจันทร์เราส่งโชว์มุ่งหัวเนี่ยไก่ลงเนี่ยง่ายไก่ลงจ้าเลยมาจันทร์เราส่งโชว์มาเลยแต่ดีในเงี้ยมาเลยตะเกียงส่งโชว์มาเลยกูมีมาในเงี้ยลูกอันนี้ท่ามาจ้ารอดีเอาซีเจนบูเรกาดีโควิดลูนารีตัวก็เปล่าที่เท่ากูอยู่ไหนเนี่ยสิอ่ะกูพิจารณาการมีมาในเงี้ยมาก็ ကိုအိမ်မှာပဲကိုယ့်အကူအောက်ဆီဂျင်ဘူးတွေတက်ပြီးတော့ကိုယ့်အကူပဲကုသနေရတဲ့ခါကျတော့ဒီလိုအခြေအနေမှာပေါ့နော်ဒီအောက်ဆီဂျင်ဘူးတွေကိုကိုဗစ်လူနာတွေအသုံးပြုနေတာဘယ်လောက်ထိအထောက်အကူပြုနိုင်လဲဆရာ
ဖြစ်ပါတယ်မှာအောက်ဆီဂျင်ကလေဒီကိုဗစ်မှာအဓိကတကယ် one of the တကယ်လက်နက်ပေါ့နော်တကယ်ပြန်ပြီးတော့လုပ်ပေးရတဲ့ဟာပါတခြားသောအရာတွေတော်တော်များများဟိုကျွန်တော်တို့ခေါ်တဲ့အရာဆိုတော့ supportive ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီကေအောက်ဆီဂျင်ကသူတို့ကတကယ်ကိုလိုတာပါ။ဆိုတော့တချို့တော့ဒီဗမာနိုင်ငံမှာလည်း X-ray လည်းရိုက်လို့မရဘူးမာ။ရိုက်လို့မရတဲ့ခါကျတော့ဘာမှလည်းလုပ်လို့မရတဲ့ခါကျတော့ပြောရတာသိက်ခဲ့တယ်။တကယ်ရိုက်ကြည့်လိုက်လို့ရှိရင်လေတချို့တော့လူတွေကလေဒီအဆုတ်မှာဘာလေးဆိုတော့ဘာမှမရှိတဲ့လောက်ကိုဖြူဖွေးပြီးတော့ဖြစ်သွားတဲ့အနေအထားတွေရှိပါတယ်။ဆိုတော့အဲ့လိုလူတွေမှာဟိုအမှန်တိုင်းပြောရလို့ရှိရင်မာရဲ့ဟိုသဘောတကွဒီ virus ကကိုယ်ထဲကိုဝင်လာတယ်ဝင်လာလို့ရှိရင်လူတိုင်းမှာ okay အဲ့ဒီ virus ကိုပြန်ပြီးတော့ကန်ထုတ်တယ် body ရနေ okay အဲ့ဒါကိုကျွန်တော်တို့ကဘာပေါ်လဲဆိုတော့ innate immunity လို့ခေါ်တယ်ကိုယ်ခန္ဓာကနေပြန်ပြီးတော့ immunity ပြန်လုပ်လိုက်တာအဲ့ဒီ immunity ကလူတိုင်းမှာလုပ်ပါတယ် okay ပထမဆုံးဝင်လာပြီးတော့တစ်ရက်နှစ်ရက်အတွင်းမှာအဲ့ဒီဟာဟိုကိုယ်ခန္ဓာတွေကနေ virus ကိုကန်ထုတ်ပါတယ်တချို့သောလူတွေမှာကန်ထုတ်လို့ရလိုက်ပါတယ်ရလိုက်တဲ့အတွက်ကြောင့်အများစုသောလူတို့ကဘာဖြစ်သွားလဲဆိုတော့ကားရဲကောင်းကောင်းမွန်မွန်နဲ့ဟို၃နှစ်ရက်လောက်ကြာလို့ရှင်ပြန်ပြီးတော့လန်းလန်းဆန်းဆန်းနဲ့အစာတွေပြန်စားရဲကောင်းကောင်းမွန်မွန်ဖြစ်လာတဲ့ဟိုနှုံးချတဲ့ဘဝကနေလုံးဝပြန်ကောင်းသွားတယ်ဒါအများစုတော့လူဒါပေမဲ့တချို့သောလူတွေကြားတဲ့ခါကျတော့အဖျားကနည်းနည်းလေးရက်ရှည်လာဆိုတော့ဒေးနံပါတ်ကျွန်တော်တို့သုံးတာကတော့၃ရက်ကနေ9ရက်လောက်ထိဖြစ်လာโอเคစပြီးတော့ဖျားလာတယ်ဟိုကိုရီလက်တွေနှုံးလာတယ်အနံ့ပြောက်လာတယ်9ရက်အဲ့လိုမျိုးပေါ့အဲ့ဒါတစ်ခါလေ9ရက်လောက်ထိကြာသွားတယ်အမေသူတို့ပြန်ကောင်းသွားတယ်ပြန်ပြီးတော့ပဲလလန်းဆန်းဆန်းဖြစ်လာတယ်အဲ့ချိန်မှာဟိုဆရာဝန်တွေကဟိုဆေးပေးလိုက်ဒီဆေးပေးလိုက်အဲ့ဟိုဟာပေါ့နော်ဟိုဘာတော့ဟောနီမျိုးစုံသောအရာတွေပေးကြတာပေါ့မှာဟိုကေအဲ့ဒါတွေကအဲ့ဆေးတွေကြောင့်ကောင်းသွားတာတော့မဟုတ်ပါဘူးကိုယ့်ရဲ့ immunity ကြောင့်ကောင်းသွားတာပါဒါအမှန်တရားပါဟိုကေကျွန်တော်တို့ဒီလက်ရှိသုံးနေတဲ့ဟို antiviral လို့သုံးတဲ့ဟိုဟာပေါ့နော် remdesivir လို့ပါတို့ဒါတွေကဒီပထမဆုံး9ရက်မှာတကယ်တမ်းတော့မလိုပါဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့ immunity ကကိုယ့်ကိုပြန်ပြီးတော့ဟို attack လုပ်ပေးလိုက်တာပေါ့เนาะပြန်ပြီးတော့ကာကွယ်ပေးလိုက်တာ9ရက်ကနေ14ရက်ဒါမှမဟုတ်လို့ရှင်ကြော်သွားတဲ့အချိန်မှာကိုယ်ခန္ဓာထဲမှာရှိတဲ့ဒီ immune system ကပုံမှန်မဟုတ်တော့ဘဲနဲ့ကျွန်တော်တို့ immune system ပြန်ပြီးတော့ကိုယ့်အကူပြန်ပြီးတော့ attack လုပ်ပါတယ်အဲ့ဒါဘာပေါ်လဲဆိုတော့ကျွန်တော်တို့အများစုလူတွေလည်းကြားဘူးပါတယ် cytokine storm လို့ခေါ်တယ်ကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ဒီကိုယ်ခန္ဓာအားကိုကာကွယ်ပေးတဲ့ဒီဟိုပါเนาะ immune system ဆဲတွေอ่ะကိုယ့်အကူပြန်ပြီး attack လုပ်လိုက်ကိုယ့်ကိုပြန်ပြီးတော့ဒုက္ခလာပြန်ပေးတာပါအဲ့လိုပေးတဲ့အခြေမျိုးနဲ့ကြုံလာတယ်ဆိုလို့ရှိရင်ကျွန်တော်တို့อ่ะအဲ့ဒီ immune system ကိုပြန်ပြီးတော့ချက်ပြရပါတယ်ဆိုတော့ဒါကြောင့်မလို့ဒုတိယဘက်နဲ့တတိယဘက်လောက်မှာဖျားပြီဆိုရင်ကျွန်တော်တို့ကကြောက်ပါတယ်အဲ့ဒီအချိန်မှာဖျားလို့ရှိရင်အဲ့ဒီကိုယ်ခန္ဓာထဲမှာရှိတဲ့ cell ကိုယ့်ရဲ့ immune system ကအထူးသဖြင့်တော့ကျွန်တော်တို့ပြောနေတဲ့ interleukin 6ပေါ့เนาะအဲ့ဒီ interleukin 6ကနေဒီ lung ဆို attack လုပ်ပါတယ်ကြောက်ကပ်ကို attack လုပ်ပါတယ်နောက်တစ်ခါအများစုကျွန်တော်တို့တွေ့ရတဲ့ဟာပေါ့ကျွန်တော်တို့ဒီနယူးယောက်မှာကျွန်တော်တို့ကြုံခဲ့ရတာတော့ lung ဆို attack လုပ်တာတော့အများဆုံးပေါ့ကြောက်ကပ်ကလည်း attack လုပ်တဲ့အတွက်ကြောင့်ကြောက်ကပ်ပြတ်တဲ့လူတွေရှိပါတယ်ဒါနောက်ဒီ pancreas ဆိုတဲ့ကိုယ်ခန္ဓာထဲမှာရှိတဲ့ဟိုဒီ the jarak would tain it organ who pet it right out. Sugar in Madiata Bureau, who Tomalu Coresillo, Nino Bureau, Dokayo de Luis Shibare, the Gauneo Dwabiro, Twitty Kawara Luis Shibare, the Adeo Dwabiro, Adema Piet Dwabiro, Ade, number the Madea Tong that Dwabiro Luile Shibare. So the board Kua, who can Arema Shide, organ dot on Yamiao, Dwabiro, a tag loaded. Now clearly in a Lungeri Masoin, Tulu Jajabe. Rest for no, or Bamalu for all, or Kokanama, Imianomu, typically cheat out the Latima, Guavio, or cheat out the Latin Nare, Navio, to be joining Nare, Bolly, or as you would sit in Navido, the rest is to be Paul Ada, clearly Jama to do it. So da, the only thing, Mature responsive for no.
Okay, so Arom, Yamana Lumio, Ma, Akusu, Alo, say only Male, the girl, say what appears on the Gudalu, Miana, near Chini, Pinide. Now, Ludia, Guko, Mareku, Yaya, Bono, Nekuniare, Aluve, Widenari, Kansania, Kazaro, oh, through a Nisa so Passewari, Bono, got through to a Tongue Bushilashi.
Okay, so a council Nila and all the Tura, the Chalka could look up here at the Batikaro, and Roar of your Ajio Taupa, Bono. โอ้บลูฟอร์มูล่าဖြားတဲ့အတွက်ကြောင့်လည်းကိုခန္ဓာမှာဒက်ဆိုင်ဆိုတာကြော့လို့ကြနေတယ်ခေါ့နော်အဲ့အတွက်ကြောင့် ဒီပိုးတွေများရှိခဲ့လို့ရှိရင်ပိုးတွေတည်သွားလို့ရှိရင်ပိုးအမောက်နဲလို့ရှိရင်ကိုခန္ဓာကရက်စပွန်လုပ်တာလည်းနဲမယ်ပေါ့လေသီအိုရီရရတော့မှန်တာပေါ့မှာလေဆိုတော့အဲ့လိုလုပ်ဖို့အတွက်ဆိုပြီးကျွန်တော်တို့ကလုပ်ခိုင်းပါတယ်တတိယတစ်ချက်ကတော့ဟိုမဟိုဟာပေါ့နော်ဆရာဝန်နေတဲ့ဇာတ်ကားမပြောဘဲနဲ့တော့အဲ့လိုမျိုးတွေရှိတဲ့ဆေးတွေကိုရှောက်တော့မတောက်ပါနဲ့လို့တော့ကျွန်တော်ကတော့ပြောခြင န္ဓာထဲမှာကိုယ့်ရဲ့ immunity ကဒီ virus ကိုတွန်းထုတ်ပါပါအဲ့လိုတွန်းထုတ်တဲ့အချိန်မှာ C virus ကသွားပြီးတောက်လိုက်လို့ရှိရင် automatically ကိုယ့်ရဲ့ immunity ကိုချတယ်လို့ဖြစ်သွားလို့ရှိရင်ဒုက္ခရောက်ပါလိမ့်မယ်အဲ့ဒီအချိန်မှာ virus ကမတရားပွားဝါးတာမျိုးဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့ကိုယ်ခန္ဓာကလည်းမတရား response များလုပ်ခဲ့လို့ရှိရင်ခုနလိုမျိုးလမ်းဆိုဒုက္ခရောက်တဲ့ပိုင်းတွေဖြစ်သွားတယ်ပေါ့နော်
ဆရာအဲ့တော့ဟိုကိုဗစ်လူနာတွေကိုအခုမြန်မာနိုင်ငံမှာကိုဗစ်လူနာတွေကအခုဗိုက်တာမင် C တို့ D တို့တောက်ကြတယ်ပေါ့နော်ဆိုတော့အဲ့ဒီကိုဗစ်ဖြစ်နေတဲ့အချိန်မှာလူနာတွေကအခုဒီဗိုက်တာမင်တွေကိုသူတို့အခုသုံးဆွဲလာတဲ့အပိုင်းပေါ့နော်သုံးဆွဲရတဲ့အပိုင်းကရောအဲ့ဒါရောထိရောက်မှုရှိတာဆရာ
ဒါတော့အမရေတောက်ကျွန်တော် against မလုပ်ပါဘူး okay အများစုကပေးပါတယ်ကျွန်တော်စေယုံမှာလည်းပေးကြပါတယ်ကျွန်တော် again ဆယ်မလုပ်ပါဘူးဒါပေမဲ့တခုပဲကျွန်တော်ပြောချင်တဲ့တပတ်ဗိုက်တာမင် C ကအများကြီးတောက်စရာတော့မလိုပါဘူးတနေ့900အားတစ်လုံးဆိုရင်လုံလောက်ပါတယ်1000ဆိုရင်တော်တော်လေးကိုများနေပါပြီ1000ထက်ကျော်ပြီးတောက်လို့ရှိရင်ကြောက်ကတ်မှာကြောက်သွားတင်နိုင်ပါတယ်ကြောက်ကတ်မှာပြတ်နိုင်ပါတယ်ထို့နည်းတူစွာဗိုက်တာမင် D တချို့လူတွေက9000အားလောက်ပြီးတောက်တယ်အဲ့လောက်ကြီးထီတော့မလိုအပ်ဘူးလို့တော့ကျွန်တော်ထင်တယ်1000 2000အားတောက်တာကတော့ပြဿနာမရှိပါဘူး okay?နောက်တစ်အရေးကြီးတဲ့အချက်တွေတော့ရှိပါတယ်နံပါတ်1ကပါလဲဆိုတော့မလိုအပ်ဘဲနဲ့အဲ့ဒီပရနဇုန်းတို့ဒက်ဆာမက်သဇုန်းတို့မတောက်ပါနဲ့ကိုယ့်အကူလူများပြောလို့တောက်ချင်တာတော့မလုပ်ပါနဲ့အဲ့ဒါအရန်ဒုက္ခပေးပါလိမ့်မယ် benefit မရနိုင်ပါဘူးနောက်တစ်ခုကဆေးတွေရှိပါတယ်အဲ့ဒီဆေးတွေထဲမှာကျွန်တော်တို့ဒီနေ့ဒီအချိန်အထိ okay ဘယ်နိုင်ငံမှာမှမသုံးတဲ့ဆေးတွေကိုမသုံးပါနဲ့အထူးသဖြင့်ပါတယ်လဲဆိုတော့ဥမာဟိုကျွန်တော်တို့ parasite ဆေးပေါ့နော် parasite ဆေးဆိုတာ ivermectin ဆိုတဲ့ဆေးတစ်မျိုးရှိပါတယ်ကျွန်တော်တို့ဒီနေ့ဒီချိန်ထဲ clinical trial ဒီမှာပဲရှိပါတယ်နောက်တစ်ခုဖြစ်တဲ့ flavinavir ဆိုတာဂျပန်နေပထမဆုံးဆေးတစ်ခုပေါ့နော်အရင်တော့ flavinavir ဆိုတဲ့ဆေးကကျွန်တော်တို့ပါလို့လဲဆိုတော့ဒီဟိုအမှာသုံးပါတယ်flu ဆိုတဲ့ influenza မှာကျွန်တော်တို့သုံးခဲ့ပါတယ်အမှလည်းကြားလိုက်ပါပါဒီ flavinavir ဆိုတာ antiviral effect ရှိပါတယ်အဲ့ flavinavir ကဂျပန်မှာသုံးပါတယ်စစချင်းပေါ်လာတဲ့အချိန်မှာ US မှာ clinical trial site နှစ်ခုလာလုပ်ပါတယ်တကယ် big center မှာပါဒီနံပါတ်1ကတော့ဒီဘယ်လို form လဲအေဒီ west coast ပါတခုရယ်ဒီကျွန်တော် east coast မှာရှိတဲ့ Harvard University မှာလာလုပ်ပါတယ်ပြီးတော့ clinical trial ကို early stage ပါပဲကျွန်တော်ရပ်ပလိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ effective မရှိတဲ့အတွက်ကြောင့်ပါဟို remdesivir ဆို data ရှိတယ် okay tocilizumab ဆိုလို့ရှိရင်ဗမာနိုင်ငံမှာလည်းတချို့နေရာတွေမှာရတယ်လို့တော့ပြောပါတယ်data ရှိပါတယ်. prednisone ဟို dexamethasone ဆိုလို့ရှိရင်လည်း data ရှိပါတယ်. ဟိုတခြားသော antibiotic တွေဟိုဟိုဟိုတော်တော်များများ antibiotic တွေပေးကြတယ်ဒီမှာလည်းမပေးဘူးမဟုတ်ပေးပါတယ်ကျွန်တော်ကြည့်ရင်တော့အကုန်လုံးရပ်လိုက်တယ်โอเคဘာဖြစ်လို့လဲဆိုတော့ဟိုဟိုတိတ်ပြီးတော့ bacterial pneumonia လို့ကျွန်တော်ထင်တယ်ဆိုတော့ကျွန်တော်ပေးတယ်ပေါ့လीမထင်လို့ရှိရင်တော့ကျွန်တော်များတော့ပြီးအကုန်ရပ်လိုက်ပါတယ်ကျွန်တော်ဒီမှာတော့ blood test လုပ်လို့ရတယ်အတွက်ကြောင့်ကျွန်တော် blood test ကိုကြည့်ပြီးတော့လုပ်တာပေါ့ပါရဲ့ဒါပေမဲ့လည်းဖြားတိုင်း antibiotic ဆိုတာတောက်เสียမလို့ပါဘူး
။အရင်ဒီဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်တုန်းကဒီ COVID-19 ကပ်ရောဂါစပြီးတော့ရင်ဆိုင်ရတဲ့ချိန်တုန်းကပေါ့နော်။ဒီဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကနေပြီးတော့ရှေ့တန်းကနေပြီးတော့သူတို့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ပြီးတော့ဟိုဆောင်ရွက်ခဲ့ကြတယ်ပေါ့နော်။သူတို့နေမိတ်ဒီတကယ့်ကိုဆရာဝန်တွေအေးကနေပြီးတော့ဒီအစိုးရနဲ့ပူးပေါင်းပြီးတော့ရှေ့တန်းကနေဆောင်ရွက်ခဲ့တယ်။ဆိုတော့ဒါပေမဲ့အခုစစ်အာဏာသိမ်းလိုက်ပြီးရဲ့နောက်မှာဒီစစ်ကောင်စီကနေပြီးတော့ဟိုဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကသူတို့ကိုစန့်ကျင်လို့ဆိုပြီးတော့ပေါ့နော်။သူတို့အခုဒီခါတည်းဟိုပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာအခုတခါကိုဗစ်တတိယလှိုင်းကြီးကိုလည်းအကြီးအကျယ်ရင်ဆိုင်နေရတဲ့ခါကျတော့အဲ့ဒီမှာနိုင်ငံတကာသတင်းသုံးသပ်ချက်တွေမှာတော့ပေါ့နော်။ဒီလိုစစ်ကောင်စီဘက်ကအဲ့လိုကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေကိုဆက်ပြီးတော့ဒီဖိနှိပ်နေတဲ့အတွက်ပေါ့နော်။မြန်မာနိုင်ငံရဲ့ဒီအနာဂတ်ဟာတော်တော်ကိုခမန်းရခတ်နေရဆိုတော့သုံးသပ်ချက်တွေသူတို့ရေးတာတွေတွေ့ရပါတယ်ဆိုတော့ဒီပေါ်မှာဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင
်။တော်အမရကျွန်တော်တခုပဲ example တခုပြောပြရလို့ရှင်ပေါ့နော်။ဆိုတော့အခုလက်ရှိပေါ့နော် professor level ရှိပါတယ်။ okay ကျွန်တော် example တခုပြောပြရလို့ရှင်ကျွန်တော်ကတော့ငငယ်လေးတည်းကတခြားနိုင်ငံမှာကြီးတာလည်းပါပါတယ်ကျွန်တော်တနက်လည်းပြတ်တတ်ပါတယ် okay ကျွန်တော်တနက်ပြတ်တတ်တာသင်ပေးဖို့အတွက်နှစ်ရက်ပဲလိုပါတယ်ဆိုတော့ကျွန်တော်ပါကြီးကကျွန်တော်ငငယ်လေးတုန်းကကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်နိုင်ငံခြားဆရာဇောက်တဲ့အချိန်မှာမွေရှိတဲ့အတွက်ကြောင့်မွေတွေကိုပြစ်ဖို့အတွက်ဆိုပြီးကျွန်တော်တနက်ပြတ်တာသင်ပေးပါတယ်နာယီပိုင်းပဲကြာပါတယ်ဒါပေမဲ့ professor တယောက်ဖြစ်လာဖို့အတွက်ဆိုတာအမနာယီပိုင်းနဲ့မရလာပါဘူးဆရာဝန်တယောက်ဖြစ်လာဖို့ဆိုတာကျက်ပိုင်းနဲ့မဖြစ်လာပါဘူးโอเคကျွန်တော်တငယ်ချင်းနေโอเคအခုလက်ရှိမှာရှောင်နေရတဲ့လူတွေရှိပါတယ်ဒါကျွန်တော်တို့အွယ်တွေပေါ့နော်ကျွန်တော်တငယ်ချင်းနေ professor အွယ်တွေโอเคခွဲစိတ်တဲ့နေရာမှာရှိမယ်ဟိုဟာစိတ်ကူတာတဲ့နေရာမှာရှိကြမယ်တချို့ကအခုချိန်မှာထောင်ထဲမှာရောက်နေပါတယ်သဘောတကူကနိုင်ငံတကာသုံးသက်တဲ့ဟာဆိုအမှန်ပါပဲဘာဖြစ်လို့လဲဆိုတော့ပညာရှင်တယောက်မွေးလာဖို့ဆိုတာတော်တော်လေးကိုခက်ခဲပါတယ်
အဲ့တော့နောက်ဆုံးအနေနဲ့မေးချင်တာဒီယောဂထိမ့်ချုပ်ရေးအပိုင်းပေါ့နော်အဲ့ဒီမှာအခုဒီအမေရိကန်တို့လိုဥမာတရုတ်နိုင်ငံတော်မှာသူတို့ဒီကိုဗစ်လူနာတွေအဲ့လိုအများများလာတဲ့အချိန်ကူးစက်မှုနှုန်းအမြင့်ဆုံးရောက်တဲ့အချိန်မှာသူတို့ဒီအဆင့်လိုက်ပေါ့နော်ဒီယောဂကိုဘယ်လိုထိမ့်ချုပ်မလဲဆိုပြီးတော့ဒီလူနာတွေကိုသူတို့ခွဲလိုက်တာမျိုးဒီအဲ့လိုပေါ့နော်သူတို့အဆင့်လိုက်နေဒီယောဂထိမ့်ချုပ်ရေးကိုဆောင်ရွက်သွားတာတွေတွေ့ခဲ့ရတယ်ဆိုတော့မြန်မာနိုင်ငံမှာကျတော့အခုစစ်ကောင်စီရဲ့အောက်မှာဒီလိုအခုကိုဗစ်တတိယလှိုင်းကြီးဟာအခုမှစတယ်ဆိုပေမဲ့လူတွေတလောက်တိမ်ထုံးမှုဟာအရန်ဟိုများပြားနေတဲ့အချိန်ပေါ့နော်ဒါတော့မှဒီအမြင့်ဆုံးအချိန်တွေကိုမရောက်သေးဘူးဆိုတဲ့အနေထားမှာရောဒီကိုဗစ်လှိုင်းကြီးကိုထိန်းချုပ်နိုင်ရေးအေးမှာဒီစစ်ကောင်စီဘက်ကလုံနိုင်စွမ်းအချိန်တွေဆရာဘယ်လိုသုံးသပ်လဲရှင
်အဲ့ဒါတော်တော်လေးတော့ခက်ခဲလိမ့်မယ်မဟုတ်ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်မှာလုတာတော့တော်တော်လေးတော့ကြမ်းတယ်ပေါ့ကျွန်တော်လည်းအမားတို့လည်းကျွန်တော်တို့လည်းမသိဘူးပေါ့နော်ကျွန်တော်ကတော့တရုတ်လူနာလေးတွေရှိတဲ့ပြည်ကြောင့်ကျွန်တော်ကြားလိုက်ရတဲ့အပိုင်းပေါ့နော်သူတို့ကလုံးဝဟိုပနတ်နဲ့အဲ့လိုမျိုးပိတ်ပြီးတော့အဲ့လိုမျိုးလုပ်တဲ့အပိုင်းတွေသူတို့ရှိတဲ့နေရာလေးတွေရှိတယ်ပေါ့လေအဲ့လိုမျိုး quarantine လုပ်ချလိုက်တဲ့အပိုင်းတွေရှိတယ်ပေါ့ဆိုတော့သူတို့ထိန်းချုပ်နိုင်သလားဆိုတော့မထိန်းချုပ်နိုင်ပါဘူးဒါပေမဲ့လည်းဒီနေ့ဒီချိန်ထိလူတွေကတော့အများစုတော့တကမ္ဘာလုံးမှာရှိတော့ scientist တွေကတော့အဖြေကတော့ရှာလို့မရသေးဘူးပေါ့နော်ဒီဆိုတော့ဟိုဘလိုနည်းအားဖြင့်ဒီ virus อ่ะนี่ဟိုတရုတ်ပြည်อ่ะတော့ဘယ်လောက်ကြီးကြီးမျိုးမျိုးကွဲမှုอ่ะတလောက်မမြန်မဲနဲ့ဒီကျွန်တော်တို့ဒီ British ကိုရောက်သွားတဲ့ခါမှာမျိုးကွဲတာအရင်မြန်သွားတယ်နောက်တစ်ခါဒီ Italy ကိုရောက်သွားတဲ့ခါမှာဒုက္ခအကြီးအကျယ်စပြီးတော့တကယ်ဒုက္ခအကြီးအကျယ်စပြီးတော့ကျွန်တော်တို့ဟိုဒုက္ခအကြီးအကျယ်စပြီးကျွန်တော်တို့သိလိုက်ရတာအမှားသိပါတယ် Italy မှာစပြီးကျွန်တော်တို့တွေ့တာပေါ့เนาะတကယ်ဟိုလူမျိုးပါဟိုလူတွေပေါ့เนาะဆိုတော့အဲ့လိုမျိုးဖြစ်တဲ့အပိုင်းဆိုတော့အဲ့ဒီအချိန်မှာဘာကိုတွေ့ရလဲဆိုတော့ Italy မှာဖြစ်တုန်းကလည်းလူမှုဒီအစိုးရနဲ့တရားရေးပဲလုပ်ကြ။ကျွန်တော်တို့နိုင်ငံတော်တော်ပြီးတော့ဒုက္ခရောက်တဲ့အပိုင်းကိုကြုံလိုက်ရတယ်။ဘာဖြစ်လို့လဲဆိုတော့လူတွေအပေါ်မှာပြန်ပြီးတော့ဟို guidance ပေါ့နော်။ဒီလိုလုပ်ပါ။ဒါမျိုးတွေပြောပေးပါ။ Okay ဟို exemplary လို့ခေါ်တဲ့စံနမူနာပြရမယ်လူလည်းမရှိသေးဘူးခုချိန်မှာ။ Okay ပြောလိုက်တဲ့သူရောစကလုံးတွေကတော်တော်လေးကိုဟိုကြီးစရာကောင်းတဲ့စကလုံးတွေကလည်းပါနေတယ်။ဆိုတော့အထူးသဖြင့်ဈေးလောကမှာရှိတဲ့ အကြီးအကဲတွေပေါ့နော်အသက်တည်ရှိရှိပြောရမယ်
ဒီညမှာလေတခုကဟိုစစ်ကောင်စီပေါ့နော်အခုအာဏာသိမ်းထားတဲ့ဒီစစ်ကောင်စီကိုလေဟိုလူလူကလက်မခံနဲ့စန့်ကျင်နေတဲ့အနေထားမှာဆိုတော့အခုဘာဖြစ်ဖြစ်ဒီယောဂထိန်းချုပ်ရေးမှာအဲ့လိုဥဆောင်ပြီးတော့တကယ့်ကိုဟိုအစီအစဉ်နဲ့လှုပ်ဆောင်မဲ့ဒီလိုစီမံကိန်းနဲ့လှုပ်ဆောင်မဲ့ဟာမျိုးတွေပေါ့လေအဲ့ဒါမျိုးတွေကလည်းအခက်အခဲတွေရှိနေတဲ့အပိုင်းပေါ့ဆိုတော့အဲ့ဒီမှာယောဂအခြေအနေကဟိုဆက်ပြီးတော့ဟိုဆိုးရွားလာမယ်ဆိုရင်ပေါ့နော်လူလူအနေနဲ့ကဟိုဘာတွေပြင်ဆင်ထားဖို့လိုမလဲဆရာ
အကောင်းဆုံးနည်းလမ်းကတော့လေကျွန်တော်ခုနပြောသလိုပဲပေါ့ကိုအိမ်မှာဖျားပြီဆိုရင်အိမ်မှာနေပေးပါဒီကိုဗစ်ဖြစ်လာပြီးတော့နောက်ထပ်ကိုဗစ်ကြောင့် consequence ပေါ့ဖြစ်လာမယ်အကြောင်းအရာတွေဒီစီးပွားရေးဒုက္ခအခက်တဲဆိုတာဖြစ်လာမှာပါဆိုတော့ဒါတွေကလက်ခံရမယ် consequence ဒါတွေကို prepare လုပ်ဖို့အတွက်လုပ်နိုင်တဲ့အရာတခုပဲရှိတယ်ပါလဲဆိုတော့ဒီယောဂမပြတ်အောင်ကိုယ့်အကူထင်းရတော့ဒုံနီးတူစွာဟိုအိမ်မှာဖျားနေလို့ရှိရင်ကိုယ့်အိမ်မှာကိုနေပြီးတော့ဟိုအပြင်ကိုမသွားဘဲနဲ့၁၄ရက်လောက်အိမ်ထဲမှာနေလိုက်ရလို့လမ်းဘေးမှာတငယ်ချင်းတွေနဲ့တွားထိုင်ပြီးဟိုတခြားကိစ္စတွေပြောပြီးတော့တစ်ဖက်ဆိုင်ထိုင်မဲ့အစားကျွန်တော်တို့အိမ်ထဲမှာနေလိုက်ရတာပို့ပြီးတော့အများကြီးဟိုပါပေါ့နော်အကျိုးရှိမယ်လို့ထင်ပါတယ်ဆိုတော့သဘောတကူပါပေါ့နော်ဒီလိုမျိုးသာလူတိုင်းမှာကိုယ့်ရဲ့ဒါမျိုးအသိစိတ်ဓာတ်နဲ့လူတိုင်းလှုပ်ပေးလိုက်လို့ရှိရင်ကျွန်တော်ထင်တယ် flat ကိုရလာမှာပါဒီ spread မဖြစ်သွားလို့ရှိရင်တိမ်နှုံးဆိုတာလည်းကျလာမှာပါလူတွေတိမ်တယ်ဆိုတာအရန်ပြတ်နေလို့သိတာပါယောဂဒီပိုးက delta ကဒီနေ့ဒီအချိန်ထိဆိုးပါတယ်ဆိုတာဘယ်သူမှမ proof ပါဘူးဘာကြောင့်လဲဆိုတော့မဆိုးလို့ကျွန်တော်တို့ပြောတဲ့သဘောကဘာဖြစ်လို့လဲဆိုတော့ vaccine ထိုးထားပြီးတဲ့လူတွေမှာ delta ရတာတော့မှ delta ကအဒုက္ခမပေးပါဘူးဒါကြောင့်မို့ဒီကိုဒီနေ့ဒီချိန်ဒီ scientist တွေအကုန်လုံးက delta ဒီ50ဟိုအဆ50လောက်ပြန့်နှုန်းများတယ်အဲ့ဒီအတွက်ကြောင့်လူကြီးအများကြီး densely ဒီလိုပေါ့နော် infected ဖြစ်တဲ့အတွက်ကြောင့်တိမ်နှုန်းကလည်းများလာတာလူကြီးနည်းနည်းလေးပဲဖြစ်လို့ရှိရင်တိမ်နှုန်းဆိုတာလည်းနေသွားပါအဲ့ဒီ principle ကိုကျွန်တော်တို့ဒီထိန်းချုပ်တဲ့လူတွေနားလေကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့လက်ရှိကိုယ့်အကူတာဝန်ယူတယ်လို့သတ်မှတ်ထားတဲ့လူတန်းစားပေါ့နော်ဟိုပညာဟိုကျမအရေးတို့လူမှုဖူလုံရေးမှာရှိတယ်ကိုယ့်အကူတာဝန်ရှိတယ်လို့သတ်မှတ်ထားတော့လူတန်းစားတို့ဒီ principle ကိုနားလေတယ်ဆိုလို့ရှိရင်တို့ဘာလုပ်အောင်လဲဆိုတာသိပါရမှာသူတို့လည်းဟိုကျွန်တော်ပြောသလိုပဲပေါ့ပညာတက်လာတဲ့လူတွေပါဟိုကျောင်းပညာတစ်ခုကိုတက်လာပြီးတော့မှဒီနေ့ဥမာကျမအရေးဝင်ကြီးဆိုတဲ့ယာတို့ကိုယူထားတာပါသူစီမှာယာကိုဟိုဈေးပညာယာတို့ဆိုတဲ့ဟိုဘွဲတစ်ခုဆိုတာရှိပါတယ်ဈေးပညာဘွဲတစ်ခုမှာသူနားလည်ပါတယ်ကျွန်တော်တို့ခေါ်တယ် medical ethics ဆိုတဲ့အပိုင်းကိုသူတို့နားလည်ပါတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ကျွန်တော်အပါဝင်နိုင်ငံတကာမှာရှိတဲ့ပြင်ဆိုတာပေါ့နော်တတ်တဲ့လူတွေပြောနေတဲ့စကားတွေသူတို့ကောင်းနေမှာရှိပါလေမလောက်တာဒီသူတို့မှာ medical ethics မရှိလို့ပါ
ဒါကတော့နယူးယောက်ကကုသယောဂအထူးကုတမားတော့ဒေါက်တာဆီယာတက်ကိုဆက်သွင်းမေးမြန်းခဲ့တာပါရှင်ဟုတ်ကဲ့ဆရာအခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြေကြားပေးတဲ့အတွက်ဆရာဒေါက်တာဆီယာတက်ကိုအများကြီးကျေးဇူးတင်ပါတယ်ရှင်
စနေနေ့တွေသတင်းပတ်စင်ကဏ္ဍတွေနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းတက္ကသိုလ်မှုနာပေါင်း 14,000 ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပικစ်ကူးစက်သူအရေအတွက် 9,499 ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က 233 ယောက်ရှိတယ်လို့ကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်COVID-19 ရောဂါကာကွယ်ဆေးမျှဝေပေးဆိုင်ရာကျူးပန်းမှုတွေကိုအချိန်မြင့်လှုပ်ဆောင်သွားကြဖို့ APEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတောက်ကြနေအစည်းအဝေးတွင်သဘောတူခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းခွဲတဲ့ကတချို့ကို COVID-19 ရောဂါကာကွယ်ဆေးစထိုးပြီးတော့မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကြားသပတေးနေ့မှာပြောပါတယ်။ဒီကနေ့ဟာစစ်ကောင်စီကအများပြည်သူရုံးပိတ်ရက်ဖြစ်မလိုအပ်ရန်ပြင်မထွက်ဖို့ကြေညာထားတဲ့ကိုရက်တာကာလပထမနေ့ဖြစ်ပေမဲ့ဒေသတချို့မှာတော့ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။စနေနေ့အတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come